Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ်မတ်လ9ရက်စတာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ဒိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ website YouTube နဲ့ Facebook ကလည်းတချိန်တည်းနားဆင်နိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ
ကျမကတော့ဆုမြတ်ပါပါရှင်။ယူကရိန်းနိုင်ငံရဲ့နေရာတော်တော်များများပေါ်ရုရှားတို့မစ္စိုင်းဒုံးတွေနဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်မှုကြောင့်6ရောက်ထက်မနည်းသေဆုံးသွားပါတယ်။အာဏာရှင်တွေကိုဆန့်ကျင်ပြီးခွင့်ရေးအတွက်ရဲရဲဝံ့ဝံ့တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကိုအမေရိကန်သမ္မတကတော်ကအင်ပီရောမှဂုဏ်ပြုခဲ့ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအကျပ်အတဲအတွက်နောက်ဆုံးအဖြေရတဲ့အထိတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးဆောင်ရွက်သွားမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီနေ့ညမှကြီးညာပေးသွားပါမယ်ရှင်
။ကျေးဇူးပါမဆုမြတ်မေး။အခုလိုအထူးအခြားဆုံးသတင်းတွေအပီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပြဖို့ချက်တွေထဲမှာဆိုရင်စစ်ကောင်စီလက်အမျိုးသမီးတွေနေထိုင်ရေးကြက်တဲလာတာကိုစကိုင်းကအမျိုးသမီးငယ်တူက
မိမိဝေးရေးစီစဉ်နေကိုခုန်တဲ့တစ်ချက်ရုံနေမဟုတ်ဘူးအားမဲ့တဲ့နေမျိုးတွေကိုအနိုင်ကျင့်ဆောရတာလေးများတိုင်းမှာပြည်နေတာပြီးတော့အရာစီရော
နောက်စကိုင်းကတရုတ်ချင်းနေစီမံနှစ်ခုပြန်စနိုင်ဖို့စစ်ကောင်စီကတည်ရတူအကာအကွယ်ပေးနေပါတယ်ဒါအပြင်ကြခိုင်မြောက်ပိုင်းမှာလည်းဒုက္ခတွေတွေရေပြက်လက်မှုနဲ့ကြုံနေရပါပြီ။အခုလိုသတင်းလွှာတွေအပြီးမှာတော့ကြာတာရင်းညပတ်စင်ကန္တာတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုစက်တိုက်နှဆိုင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ပြောပြပေးပါပါမယ်။
ယူကရိန်းနိုင်ငံနေရာတော်တော်များများအပေါ်ရုရှားတို့မစ္စိုင်းဒုံးနဲ့ဒီကနေ့ကြာတာရင်းနေမှာပြစ်ခတ်တိုက်ခိုက်မှုကြောင့်6ရောက်ချက်မနည်းသေဆုံးသွားပါတယ်။နိုင်ငံအနောက်ပိုင်းလဗီဗ်ဒေသမှာလူနေရပ်ကွက်ပေါ်ဒုံးကျည်ကြတဲ့အတွက်9ရောက်သေဆုံးသွားတယ်လို့လဗီဗ်ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။နီပရိုပက်စကော့ဖ်မြို့မှာလည်းရုရှားတို့တိုက်ခိုက်မှုကြောင့်တအူးသေဆုံးပြီးတော့တအူးဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အော်ဒီဆာဒေသမှာတော့ရုရှားတို့ရဲ့ဒုံးကျည်တွေကြောင့်ဓာအားပေးဆက်ယုံထိခိုက်ပြီးမိတွေပြတ်ကုန်တယ်လို့အော်ဒီဆာဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်။ဒေတာတွေကလူနေအဆောက်အဦတွေကိုလည်းထိမှန်ခဲ့ပေမဲ့ဒဏ်ရာရသူတော့မရှိခဲ့ပါဘူး။ခါကစ်မြို့နဲ့မြို့တော်ဝိုက်ကအရေးကြီးတဲ့အခြေခံအဆောက်အုံတွေပေါ်ပြတ်မှတ်ထားတိုက်ခိုက်မှုမှာတော့ရုရှားဒုံးကျည်15ခုထိမှန်ခဲ့တယ်လို့ဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်။ခီးဖ်မြို့တော်ကလည်းရုရှားဒုံးကျည်တွေထိမှန်ခဲ့ပါတယ်။ရုရှားဘက်ကပစ်လိုက်တဲ့မစ္စိုင်းဒုံး80ခုထဲမှ34ခုကိုကြားဖြတ်ပစ်ချခဲ့တယ်လို့အီရန်လောက်အဝေးထိန်းဒရုန်းယာဉ်4ခုကိုလည်းပစ်ချခဲ့ရတယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ကျူးကျော်သူတွေဟာအရသာပြည်သူတွေထိတ်လန့်ကြောက်ရွံ့အောင်သာလှုပ်တက်တာဖြစ်ပြီးတော့သူတို့လုံရက်မှန်သမျှအတွက်ရှောင်လွှဲလို့မရဘဲတာဝန်ခံရမှာဖြစ်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီက Telegram ပေါ်မှာရေးတင်ခဲ့ပါတယ်ရှင်
။အမေရိကန်ဆိုရရဲ့လာမနစ်ဗန်ဒါရေးအသုံးစရိတ်ဆိုပြီးချက်ကိုသမ္မတကထုတ်ပြန်ဖို့ရှိနေပါတယ်။အမေရိကန်ဆိုရရဲ့လာမနစ်2024ဗန်ဒါရေးနှစ်အတွက်တရားဝင်အသုံးစရိတ်အဆိုပြုချက်ကိုဒီနေ့ပင်ဆယ်ဗေးနီးယားပြည်နယ်ကိုသွားတဲ့ခီးစဉ်အတွင်းသမ္မတဂျိုးဘိုင်ဒန်တရားဝင်ထုတ်ပြန်မှုရှိနေတာပါအမေရိကန်အတွက်ရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့မိသားစုတွေကုန်ကျစရိတ်သက်သာအောင်လုပ်ပေးဖို့နောက်လူမှုရေးနဲ့ကျန်းမာရေးစောင့်ရှောက်စရိတ်တွေမထိခိုက်အောင်ကာကွယ်ဖို့နောက်အစိုးရသုံးစရိတ်လူငွေရှော့ချဖို့စတာတွေအပြင်နောက်ထပ်အကြောင်းအရာတွေကိုဖီလာဒယ်ဖီးယားမြို့မှာသမ္မတဘိုင်ဒန်ပြောမယ့်အကြောင်းအင်ပီရောကကြိုတင်သတင်းထုတ်ပြန်ထားပါတယ်သူရဲ့စီမံချက်တွေအတွက်လိုအပ်တဲ့ငွေကြေးတစ်စိတ်တစ်ပိုင်းကိုချမ်းသာတဲ့သူတွေစီကအခွန်တိုးကောက်ဖို့လဲသမ္မတဘိုင်ဒန်ကဒီအထက်မှာအဆိုပြုထားပါတယ်။နှစ်စဉ်ဝင်ငွေ4သိန်းနဲ့အထက်ကျော်တဲ့သူတွေစီကကျန်းမာရေးဆောင်ရှောက်မှုအခွန်တိုးကောက်ဖို့နဲ့တက်ကြီးရွယ်ဝတွေမတန်ဆွမ်းတဲ့သူတွေအတွက်ဖက်ဒရယ်အစိုးရကျန်းမာရေးအာဏာခံတိုးပေးဖို့ဆရာဝန်ထောက်ခံချက်နဲ့ဝယ်တဲ့ဈေးတွေမှာအခကျင်းငွေသက်သာအောင်ညှိနှိုင်းဖို့အင်ပီရိုဘက်ကအဆိုပြုပြီးသားဖြစ်ပါတယ်။ Republican Party ဝင်တွေကတော့သမ္မတရဲ့ကျန်းမာရေးဆောင်ရှောက်မှုစီစဉ်ကိုလက်မခံတဲ့အကြောင်းတုံ့ပြန်ပြောဆိုနေကြပါတယ်။Republican အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ကသမ္မတရဲ့ဆုပ်ပြချက်ကိုထောက်ခံမှာမဟုတ်တဲ့အကြောင်းအထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကလည်းကြိုပြီးတော့ပြောထားပါတယ်ခင်ဗျာ
American မှာဒီအော့စာညောင်းတဲ့အထက်လွှတ်တော်က Republican Party ခေါင်းဆောင် Mitch McConnell တယောက်ဟာပုံထုံးနေ့ညတော့ကချော်လဲလို့စိတ်ယုံတင်ထားရတယ်လို့သူ့ရဲ့ပြောခွင့်ရသူကပြောပါတယ် Washington မြို့တော်ကဒီညစာစားပွဲတစ်ခုတက်ရောက်စင်မှာအသက်82နှစ်အရွယ် Kentucky ပြည်နယ်ကအထက်လွှတ်တော်အမတ် Mr. McConnell ခလုတ်တိုက်ချော်လဲလို့စိတ်ယုံတင်ခဲ့ရတယ်လို့ပြောပါတယ်ဘလောက်ကြာကြာကုသမှုခံရမယ်ဆိုတာတော့အသေးစိတ်မပြောပါဘူး1984ခုနှစ်ကစပြီးတော့လွှတ်တော်အမတ်အဖြစ်ရွေးကောက်ခံခဲ့ရတဲ့အထက်လွှတ်တော်အမတ် Mitch McConnell ဟာအထက်လွှတ်တော်မှာတက်အကြဆုံးလွှတ်တော်အမတ်ဖြစ်ပါတယ် မြန်မာနိုင်ငံမှာ1988လူမှုအုံကြွမှုနောက်ပိုင်းစစ်တပ်အာဏာသိမ်းအုပ်ချုပ်ခဲ့ချိန်တည်းကစလို့မြန်မာနိုင်ငံဒီမိုကရေစီရရှိရေးကိုရှေ့တန်းကအားပေးဆောင်ရွက်ခဲ့ပါတယ်။မြန်မာဒီမိုကရေစီရေးကိုတွန်းအားပေးတဲ့ဆုံးဖြတ်ချက်တွေအရေးယူပိတ်ဆို့မှုတွေကိုအထက်လွှတ်တော်မှဥဆောင်ချမှတ်ခဲ့သူဖြစ်ပါတယ်။အရင်စစ်အစိုးရလက်ထက်ဒေါက်ဆန်းစုကြည်နဲ့အကြေချုပ်ကြားနေစဉ်ကသူ့လူမျိုးရေးအတွက်လည်းတက်တက်ကြွကြွဆောင်ရွက်ခဲ့ပါတယ်။2012ခုနှစ်တုန်းကမြန်မာနိုင်ငံကိုတွားရောက်ပြီးအဲ့ဒီအချိန်တုန်းကအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ပုဂ္ဂိုလ်ရေးအရာလဲဒေါအောင်ဆန်းစုကြည်နဲ့သူရှင်းပြပါတယ်ရှင်
။အာနာရှင်တွေကိုဆန့်ကျင်ပြီးအမျိုးသမီးအခွင့်အရေးတိုက်ပွဲဝင်နေကြသူတွေကိုသမ္မတကတော်အမေရိကန်သမ္မတကတော်ဂျေးဘိုင်ဒန်ကချီးကျူးပြောကြားလိုက်ပါတယ်။အာနာရှင်တွေကိုဆန့်ကျင်ပြီးကိုယ့်အခွင့်အရေးအတွက်ရရဲဘုံတိုက်ပွဲဝင်နေကြတဲ့အီရန်နိုင်ငံကအမျိုးသမီးတွေပါဝင်အမျိုးသမီးတွေတန်းတူအခွင့်အရေးရဖို့ကဘာတဝမ်းဆွန်းဆွန်းတမန်ဂျိုးပန်နေတဲ့အမျိုးသမီးတွေကိုအမေရိကန်သမ္မတကတော်ဂျေးဘိုင်ဒန်ကမနေ့ကချီးကျူးကွန်ပျူတာစကားပြောလိုက်တာပါအမျိုးသားတွေအနေနဲ့လည်းအမျိုးသမီးတွေရဲ့အသံကိုနားထောင်ပြီးထောက်ခံကူညီပေးကြဖို့မနေ့ကနိုင်ငံတကာအမျိုးသမီးများနေ့မှာကမ္ဘာတဝန်းကအမျိုးသမီးရဲစွမ်းတက်တီရှင်၁၂ဦးကိုဂုဏ်ပြုချီးမြှင့်တဲ့အခမ်းအနားတွင်သမ္မတကတော်ကတိုက်တွန်းပြောဆိုခဲ့ပါတယ
် Men we need you to support the women who are fighting for their rights and to lift up those who have been silenced.
ကိုယ့်ရဲ့အသံတွေကိုထုတ်ဖော်ခွင့်ပိတ်ပင်ဟန်တာခံထားရတဲ့သူတွေထုတ်ဖော်ခွင့်ရလာအောင်ကိုရပိုင်ခွင့်အခွင့်အရေးတွေရရှိအောင်တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကိုအမျိုးသားတွေကထောက်ပံ့ကူညီအားပေးဖို့လိုအပ်ပါတယ်လို့အမေရိကန်သမ္မတကတော်ဂျေးဘိုင်ဒန်ကပြောသွားခဲ့တာပါအမျိုးသမီးတွေရဲ့အသံတွေနားထောင်ပေးပြီးအားပေးထောက်ခံတဲ့အမျိုးသားတွေပုံများလာဖို့လိုအပ်နေတယ်လို့လည်းသမ္မတကတော်ကထပ်ပြောလိုက်ပါတယ်အမေရိကန်နိုင်ငံသားဌာနကနှစ်ဆင့်ချင်းမြင့်တဲ့အမျိုးသမီးရဲစွမ်းတတိရှင်စုကိုအာဖဂန်နစ္စတန်နဲ့ယူကရိန်းပါဝင်နိုင်ငံပေါင်း17နိုင်ငံကအမျိုးသမီး17ယောက်ကိုမနေ့ကနိုင်ငံတကာအမျိုးသမီးများနေ့မှာဂုဏ်ပြုချီးမြှင့်ခဲ့တာပါကမ္ဘာတဝန်းအပြောင်းအလဲတွေဖော်ဆောင်ရမှာအမျိုးသမီးတွေဟာရှေ့တန်းကပါဝင်နေကြပြီးဒီလိုပါဝင်ကြတဲ့နေရာမှာအခွင့်အရေးချို့ဖောက်ခံရမှုတွေကြားမအခြေခံအကြမ်းဖက်မှုတွေနဲ့အခက်အခဲစဉ်ခေါ်မှုတွေကြီးကြီးမားမားကြုံနေရတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကမနေ့ကအခမ်းအနားထဲပြောခဲ့ပါသေးတယ်ခင်ဗျာ
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။မလာကိုရဲ့ဂျာတာရေဒီယိုညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးပါမယ်ရှင်။မြန်မာနိုင်ငံကနိုင်ငံရေးအချက်အတဲအတွက်နောက်ဆုံးအဖြစ်ရတဲ့အထိတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးဆောင်ရွက်သွားမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအရေးဟာခက်ခဲရှုပ်ထွေးသလိုအာဆီယံတစ်ခုလုံးနဲ့ဆက်ဆက်နေတဲ့အတွက်အဖွဲ့ဝင်နိုင်ငံအားလုံးလက်ခံတဲ့အဖြစ်လိုအပ်တယ်လို့နိုင်ငံသားရေးဝန်ကြီးဒေါက်တာဆရီဇမ်ဘရီအက်ခါဒီယာကအောက်လွတ်တော်မှာလွှတ်တော်မတ်တွေရဲ့အမေးကိုဖြေဆွန်စင်မှာပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးအောင်မလေးရှားနဲ့တခြားအာဆီယံနိုင်ငံတွေကစီးပွားရေးအရပိတ်ဆို့တံခါးမှုတွေလုပ်ဖို့ဖိအားပေးမလားလို့လွှတ်တော်အမတ်တယောက်ကဒီနိုင်ငံသားရေးဝန်ကြီးကိုမေးခွန်းထုတ်ခဲ့တာပါမြန်မာနိုင်ငံမှာဆေးရနာသိမ်းအုပ်ချုပ်နေတာကိုမလေးရှားနိုင်ငံအနေနဲ့အတိအမှတ်မပြုတ်ဘူးဆိုတာကိုလည်းမလေးရှားနိုင်ငံသားရေးဝန်ကြီးကထပ်ပြီးတော့ပြောခဲ့ပါတယ်အာဆီယံဖွဲ့ဝင်နိုင်ငံချင်းဖြစ်နေတဲ့အတွက်မြန်မာနဲ့မလေးရှားတန်တမာဆက်ဆံရေးလက်ရှိထားရှိနေပေမဲ့မြန်မာနိုင်ငံဆိုင်ရာမလေးရှားတန်ယုံမှတမအဆင်မဟုတ်ဘဲတန်ယုံယာယီတာဝန်ခံကတာဝန်ယူကင်တွယ်နေတယ်ဆိုတော့မလေးရှားနိုင်ငံသားရေးဝန်ကြီးပြောတာကိုမလေးမေးလ်သတင်းထဲမှာရေးသားထားပါတယ်အာနာသိန်းစစ်တပ်ကအလူခွေချိုးဖောက်နေတာကြောင့်မြန်မာကိုအာဆီယံအဖွဲ့ကယာယီထုတ်ပယ်ထားတဲ့လို့မလေးရှားဝန်ကြီးအင်ဝါအင်ဘရာဟင်ကမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြီးခဲ့တဲ့သတင်းပတ်တုန်းကဖိလစ်ပိုင်နိုင်ငံရောက်နေချိန်မှာပြောခဲ့ပါသေးတယ်။မြန်မာပြည်ထနာဟာဒေတာရဲလုံခြုံရေးကိုလည်းထိခိုက်နေတာမဟုတ်ပြည်တွင်းရေးကိစ္စလို့သဘောထားလို့မရတော့ဘူးလို့မလေးရှားဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင်
။အင်ဒိုနီးရှားမှာတော့မြေပြိုကျတာကြောင့်လူ30ကျော်သေခဲ့ရတယ်လို့အရာရှိတွေကပြောပါတယ်။အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းဆာရဆန်ကျွန်းမှာမြေပြိုကျတာကြောင့်လူ30ထက်မနည်းသေဆုံးသွားခဲ့တယ်လို့အင်ဒိုနီးရှားအနာဘိုင်တွေကဒီနေ့ပဲပြောလိုက်ပါတယ်။ဒီနေ့မှာနောက်ထပ်သေဆုံးတဲ့ရုံလောင်း9လောင်းကိုထပ်မံတွေ့ရှိခဲ့ပြီးဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒါအပြင်ကယ်ဆယ်ရေးအဖွဲ့တွေဟာနောက်ထပ်ပျောက်ဆုံးနေတဲ့သူ24ယောက်ကိုဆက်ရှာဖွေနေတယ်လို့လည်းဘေးဒုက္ခကယ်ဆယ်ရေးဌာနအကြီးအကဲစုဟာရန်တူကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံဆာရဆန်ကျွန်းမှာ6ရက်ကြာမိုးကြီးကျယ်ရာသွန်းခဲ့ပြီးနောက်တနင်္လာနေ့ကမြေပြိုကျခဲ့တာဖြစ်ပြီး အဲ့ဒီမြေပြိုကျမှုကြောင့်အင်ဂျီအတော်များများမြေပြိုတဲ့အထက်မှာပါသွားပြီးတော့လူရေ1200လောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ကြရတာပါအဲ့ဒီလူတွေကိုတော့အန်ဒီယကင်းတဲ့မြေပြန့်ဒေသတွေမှာရှေ့ပြောင်းပေးသွားမယ်လို့အာဏာပိုင်တွေကပြောနေပါတယ်ဒါအပြင်ဝေးလံတဲ့အရက်တွေကိုသွားတဲ့လမ်းတွေကိုပြင်ပြီးသွားတဲ့အခါမှာတော့လက်စစ်တားပေးလိုင်းတွေကိုတတ်ဆင်သွားမယ်လို့ပြောပါတယ်အဲ့ဒီဒေသမှာနောက်ထပ်မိုးကြီးကြီးထပ်ရွာရင်ထပ်ပြီးတော့မြေပြိုကျတာတွေဖြစ်နိုင်တဲ့နေရာတွေရှိသေးတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကစိုးရိမ်တကြီးပြောနေကြပါတယ်ခင်ဗျာ
ကမ္ဘာတဝန်းအားကစားကွင်းနဲ့လူပိသေဆုံးခဲ့မှုတွေမှာအများဆုံးသေဆုံးခဲ့တဲ့အင်ဒိုနီးရှားနိုင်ငံဖြစ်ရပ်မှာတာဝန်ရှိသူဘောလုံးဝဲတာဝန်ခံ2ယောက်ကိုအင်ဒိုနီးရှားတရားရုံးကထောင်ဒဏ်ပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။2022အောက်တိုဘာလတုန်းကအရှေ့ဂျာဗာပြည်နယ်မလန်းမြို့မှာကစားခဲ့တဲ့အမီရာ FC အသင်းနဲ့ပါဆာဘယာဆူရာဘယာအသင်းတို့ကစားခဲ့တဲ့ပွဲမှာလူအုပ်ကြီးကိုလူစုခွဲဖို့ရဲတွေကမျက်ရည်ရိုပုံးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ဘောလုံးကွင်းထဲကနေအလူရဲတိုးဝိထွက်ကြစင်မှာပွဲကြီးပရိသတ်135ယောက်သေဆုံးခဲ့ပါတယ်။ပွဲတာဝန်ခံအဗ်ဒူဟာရစ်ရဲ့ပေါ်ဆမှုကြောင့်လူတွေသေဆုံးခဲ့ရပြင်းပြင်းထန်ထန်ဒဏ်ရာခဲ့ရခဲ့တာလို့တရားသူကြီးကပြောကြားခဲ့ပြီးတော့သူ့ကိုထောင်ဒဏ်တစ်နှစ်ခွဲချလိုက်ပါတယ်။လုံခြုံရေးတာဝန်ခံဆူကိုဆူစရီနိုကိုလည်းအပြစ်ရှိကြောင်းဆုံးဖြတ်ပြီးတော့ထောင်ဒဏ်တစ်နှစ်ချလိုက်ပါတယ်။ပေါ်ဆမှုနဲ့တရားစွဲခံထားရတဲ့ရဲအယားရှိ3ယောက်ရဲ့အမှုကိုလည်းလာမယ့်ရက်ပိုင်းတွေကြာရင်ဆုံးဖြတ်ဖို့ရှိပါတယ်။ဘောလုံးကွင်းနဲ့လူပိသေဆုံးခဲ့ရတဲ့ဖြစ်ရပ်မှာရဲတွေကလူအုပ်ထဲမျက်ရည်ရိုပုံးနဲ့45ချိန်ပစ်ခတ်ခဲ့တာကြောင့်လူအုပ်ပြိုသေဆုံးခဲ့ရတာဖြစ်တယ်လို့အင်ဒိုနီးရှားလူ့အခွင့်အရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုမှတွေ့ရှိပါတယ်ရှင်။
မလေးရှားနိုင်ငံမှာတော့ဝန်ကြီးချုပ်ဟောင်းမူဟီဒင်ယက်စင်ကိုအာဂတိလိုက်စားမှုနဲ့ဖမ်းဆီးလိုက်ပါပြီ။ဝန်ကြီးချုပ်ဟောင်းမူဟီဒင်ဟာအာနာပိုင်မူဒင်တင်ကိုအာနာပိုင်တို့ကဒီနေ့မှာဖမ်းဆီးလိုက်ပြီးသူ့ကိုအာဂတိလိုက်စားမှုတွေနဲ့တရားစွဲသွားမှာဖြစ်တယ်လို့မလေးရှားနိုင်ငံရဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးအေဂျင်စီကပြောလိုက်တာပါ။ဝန်ကြီးချုပ်ဟောင်းမူဟီဒင်ကိုသူ့အစိုးရလက်ထက်ကစီးပွားရေးပြန်လည်နယ်လန်ထူလိုင်းစီမံကိန်းနဲ့ပတ်သက်ပြီးစစ်ဆေးမေးမြန်းပြီးတဲ့နောက်ဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းမလေးရှားအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကအကြေညာချက်ထဲမှာပြောခဲ့ပါတယ်။2020ခုနှစ်နဲ့2021ခုနှစ်ကြာမှာမလေးရှားဝန်ကြီးချုပ်အဖြစ်နဲ့18လကြာတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းမူဟီဒင်ကိုအာဏာလွှဲသုံးစားလုပ်မှုငွေကြေးခွာခြားမှုနဲ့ဆက်ဆက်တဲ့ဥပဒေနဲ့စွဲချက်တင်သွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းမူဟီဒင်ရဲ့နဲ့သူ့ရဲ့ပါတီဟာပြည်ခဲ့တဲ့နိုဝင်ဘာလကကျင်းပတဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အန်ဝါအဗရာဟင်ကိုကတ်ပြီးတော့ရှုံးနိမ့်ခဲ့ပြီးတဲ့နောက်အာဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခံရတာဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်အန်ဝါကတော့ COVID-19 အကူအညီပေးရေးအစီအစဉ်တွေပါဝင်မူဟီဒင်လက်ထက်တည်ပြုခဲ့တဲ့ဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့ငွေတွေကိုပြန်သုံးသပ်ဖို့မနစ်ကအမိန့်ထုတ်ခဲ့ပါတယ်။ဖီယိုအမေရိကန်တိုင်းရဲ့မက်စလာကိုရဲ့စက်တာရင်းညနောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်းနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့စစ်ကောင်စီလက်အောက်အမျိုးသမီးတွေနေထိုင်ရေးကျက်တဲလာတဲ့သတင်းပါမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီလက်ထက်မှာသေဆုံးရသူအမျိုးသမီး900နီးပါးရှိခဲ့တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကမနေ့မက်စလာရှိရဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာထုတ်ပြန်လိုက်ပါတယ်စစ်ကောင်စီအုတ်ချုပ်ကာလာတွင်အမျိုးသမီးတွေနေထိုင်ရေးပိုကျက်တဲလာတယ်လို့စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားသူအမျိုးသမီးတွေကပြောပါတယ်။လက်ရှိပဋိပက္ခတွေပြင်းထန်နေစေမြန်မာပြည်တွင်မှာအမျိုးသမီးတွေဘလို့ရင်ဆိုင်နေရပါလဲ။ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးအလိမ်မှပြောပြပေးပါအောင်ခင်ဗျာ
။မတ်လ၈ရက်နေ့ဟာအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဖြစ်ပါတယ်။မြန်မာအနေနဲ့နိုင်ငံတွေအပါအဝင်ကမ္ဘာတဝန်းမှာဒီနေ့ကိုငြိမ်းချမ်းစွာကျင်းပနိုင်ကြပေမဲ့မြန်မာနိုင်ငံကအမျိုးသမီးတို့အများစုကတော့ဆဲအုပ်ချုပ်မှုအောက်မှာဒီကနေ့ကိုလွတ်လပ်စွာကျင်းပနိုင်ခြင်းမရှိပါဘူး။အထူးသဖြင့်နိုင်ငံတော်ပဋိပက္ခဖြစ်ပေါ်နေတဲ့နေရာဒေသတွေကအမျိုးသမီးတွေဟာဒီနေ့ကိုလွတ်လပ်စွာကျင်းပနိုင်မှုမဆိုထားနဲ့အသက်ရှင်ရပ်တည်နိုင်ရေးအတွက်ရုန်းကန်နေကြရတာပါ။စကိုင်းတိုင်းထဲမှာလှုပ်ရှားနေတဲ့ပြည်သူ့ကာကွယ်ရေးတပ်ကအမျိုးသမီးငယ်တအူးကတော့စီရီတင်မာနေတဲ့စကိုင်းတိုင်းထဲမှာအမျိုးသမီးတွေနေရေးထိုင်ရေးဟာပုံမှန်ကျတဲ့ပြီးမလုံခြုံမှုတွေနဲ့ပိုရင်ဆိုင်ရလာတယ်လို့ပြောပါတယ
်။ဟုတ်စစ်ကောင်စီအနာဒင်းကြီးနဲ့ညီမတို့အမျိုးသမီးတွေကတော့လူစုလုံးတော့ခံစားရတယ်။ဘာကြောင့်လဲဆိုတော့မိမိဦးရေးစီစဉ်မျိုးကိုခုန်ပြီးတက်ရုံနေမဟုတ်ဘူးအားနေတဲ့နေလူကြီးတွေကိုအနိုင်ကျင့်ဆော့ရတာတွေနေရာတိုင်းမှာပြင်နေကြတယ်။ခီးတော့တာတွေခီးတော့တာတွေကစာစီပြီးတော့စစ်ကောင်စီတရားတွေနဲ့မတွေ့အောင်ရှောင်ဝန်းနေရတယ်ညီမနေနေတော့ဖြစ်နေတာအဲ့ဒါပါ။
အနာသိန်းကာလမတိုင်ခင်နှစ်တွေကတော့ဒီအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ကိုစီစီကာကာကျင်းပနိုင်ခဲ့ပေမဲ့အနာသိန်းပြီးနောက်ပိုင်းမှာတော့အခက်အခဲတွေကြားမှာပဲအကျဉ်းယုံကျင်းပခဲ့တာတွေရှိခဲ့ပါတယ် အခုနှစ်အမျိုးသမီးတွေအတွက်စောင့်ဖို့ဖြစ်တဲ့ Embrace Equity ဆိုတဲ့ခေါင်းစဉ်နဲ့အညီအမျိုးသမီးများရာသင်ရထိုက်သောဒန်းတူညီများသောအခွင့်အရေးရဖို့လိုအပ်နေသလိုနေရာတိုင်းမှာဒန်းတူအခွင့်အရေးတွေပေးနိုင်မှုမျှော်လင့်နေတယ်လို့သူကအခုလိုဆက်ပြောပါတယ်
။မျိုးသမီးတွေကတော့အားလုံးကဒန်းတူထားဖို့အချို့ကအချို့ကရှိရနေတယ်။အမျိုးသမီးကအောင်းတော့လို့ပြောဘူး။အဲ့လိုမျိုးထားနေတာမဟုတ်ဘူး။အားလုံးရဲ့ဆိုတော့ဒန်းတူညီများထားဖို့ကလေနိုင်ငံရေးမှာဆိုရင်လည်းသူကမျိုးသမီးတွေနိုင်ငံကောင်းတော့ပြုလို့ရမထိုက်နိုင်ဘူး။ကိုရင်းတို့လိုပဲပေါ့။ဒန်းတူညီများထားဖို့ရနိုင်ငံနဲ့ပြည့်ခင်တယ်
အမျိုးသားညီညွတ်ရေးအစိုးရကဒီကာလအတွင်းအသက်သေဆုံးရသူအမျိုးသမီး900နီးပါးရှိခဲ့တယ်လို့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေမှာထုတ်ပြန်လိုက်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းစည်းရင်းတွေအရဒီကာလအတွင်းအဖမ်းခံရသူအယောက်4000ကျော်ရှိနေပါတယ်။အာဏာသိမ်းပြီးနောက်ပိုင်းဆရာနာသိမ်းမှုကိုစတင်တဲ့အတွက်အမျိုးသမီးတွေကိုအမျိုးသားတွေနေတိုင်းဖမ်းဆီးနှိပ်စက်အကျဉ်းချထားတာတွေလုပ်ခဲ့တာပါ။စစ်ကြောရေးတွေမှာဖမ်းခံရချိန်မှာလည်းကိုရောစိတ်ပါနှိပ်စက်ခံရတာတွေရှိခဲ့တယ်လို့ပြန်လွတ်လာသူတွေကပြောပါတယ်။တချိန်တည်းမှာပဲဆရာနာတိန်းနာကိုလက်နက်ကင်စန့်ကျင်နေတဲ့ပြည်သူ့ကာကွယ်ရေးတပ်တွေမှလည်းအမျိုးသမီးတွေပါပါဝင်နေတယ်လို့တချို့လဲတော်လှန်ရေးအတွက်အသက်ပေးခဲ့ရတာတွေရှိနေပါတယ်။အမျိုးသမီးအရေးလှုပ်ရှားနေသူတူကတော့ဒီကာလအတွင်းအမျိုးသမီးတွေအတွက်အဆိုးဆုံးအခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့အမျိုးသမီးတွေဟာအမျိုးသားတွေထက်အသက်ဘေးနဲ့ပိုနီးကပ်စွာရင်ဆိုင်လာနေရတယ်လို့ပြောပါတယ်။ဒီလိုအခြေအနေမှာတော့အမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူရပ်တည်နိုင်တာမို့သူတို့ရဲ့အခမ်းကဏ္ဍဟာပိုအရေးပါလာသလိုပိုအတိမတ်ပြုဖို့လိုအပ်တယ်လို့စစ်ဘေးသင့်ပြည်သူတွေကိုကူညီနေတဲ့အမျိုးသမီးအရေးလှုပ်ရှားသူတို့ကပြောပါတယ်
။အမျိုးသမီးတွေကအမျိုးသားတွေထပ်ပို့ပြီးတော့မှပေါ့နော်အခမ်းကဏ္ဍတွေမှာဥမာဒါကအမျိုးသားတွေလောက်ရမယ်ဟာအမျိုးသမီးတွေမလောက်အောင်ဆိုရဲပေါ့နော်ဒီစတူဒီယိုတိုက်တွင်းထားတွင်းခံရတဲ့အရာတွေအားလုံးကိုလည်းကြော်လွှားတယ်ပေါ့နော်ဒီပေါင်တွေလည်းရိုက်ချိုးပြီးတော့မှသူတို့ကိုယ်နိုင်ကလည်းရှေ့ထွက်လာတယ်သူတို့ကိုယ်နိုင်ကလည်းဥဆောင်ဥရဲပြုနိုင်တယ်လုံနိုင်စမ်းနေရှိလာတယ်။ဟာလက်နက်ဆဲတိုင်းနဲ့တပ်ဖွဲ့ဝင်အမျိုးသမီးတွေရှိတယ်လို့မျိုးပေါ့နော်နောက်တန်းကနေပြီးတော့မှဒီစေတဆိုင်ရာစေတသားရဲ့အနေနဲ့လည်းရှိနေတာမျိုးနောက်တစ်ခုကထောက်ဖို့ကိစ္စရပ်တွေမျိုးလေးရှိနေတဲ့အပိုင်းတွေပေါ့နော်ဒါဒီအပိုင်းတွေနောက်တစ်ခုကတော့ဒီနေရာဒေသအသီးသီးမှာဆိုရင်ဒီစကားစအကြမ်းဖက်သွားပြီးတော့နောက်ပိုင်းမှာအမျိုးသမီးတွေအနေနဲ့ဒီစိတ်ဒဏ်ရာခံစားမှုအပိုင်းတွေတော့ရှိခဲ့တယ်ဒီလိုမျိုးနောက်ွယ်ရနေပြီးတော့မှပြုပြင်ပြောင်းလဲထိမ့်သိမ်းရေးအပိုင်းတွေမှာဆိုရင်တော့မှအမျိုးသမီးတွေကပေါ့နော်ကြာရခံခံရရောက်ရရက်ကနေပြီးတော့မှပါဝင်အားဖြစ်ပေးနေတယ်ဆိုတဲ့အလျောက်ပေါ့နော်သူရဲ့ညဉ့်ညံ့တိမ်မွေးမှုအလျောက်ပေါ့နော်တုံ့ပြန်နိုင်စမ်းနေရလဲအရင်ကထပ်ပို့ပြီးတော့မှအကောင့်လာတဲ့အရင်ကထပ်ပို့ပြီးတော့မှလုံနိုင်စမ်းနေချပြနိုင်လာခဲ့တယ်။ဒါကြောင့်မလို့အမျိုးသမီးရဲ့အခမ်းကဏ္ဍကအရင်ကထပ်ပို့ပြီးတော့မှနေရာတိုင်းမှာပေါ့နော်သူရဲ့အခမ်းကဏ္ဍကအကျိုးရှိရှိနဲ့အသုံးချနိုင်တယ်လို့တော့မြင်မိပါတယ်ရှင့်
။စကောင်စီဖမ်းဆီးထားတဲ့အယောက်4000ကျော်မှာတေရန်အဖြစ်ချမှတ်ခံထားရသူ12ဦးအထိရှိနေပြီးထောင်ဒဏ်တသက်တကျော်ချမှတ်ခံထားရသူလည်း15ဦးအထိရှိတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်များရဲ့လိမ်ပိုင်းဆိုင်ရာစော်ကားခံရသူအမျိုးသမီးဦးရေ122ဦးရှိတယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရကထုတ်ပြန်ထားပါတယ်ရှင
်စစ်ကောင်စီလည်းမြန်မာအမျိုးသမီးတွေနေထိုင်ရေးအကျတဲလာနေတာကိုအလိမ့်မှာပြပြခဲ့တာပါအခုတော့စကိုင်းဘက်မှာတရုတ်စီမံကိန်းပြန်ဆနိုင်ရင်စစ်ကောင်စီတန်ရတူအကာအကွယ်ပေးနေတာပါစကိုင်းတိုင်းရင်းမပင်ခရိုင်တဲကမြန်မာဝန်ပေါင်းနဲ့မြန်မာရန်စီတရုတ်ကျင်းနေစီမံကိန်းတစ်ခုကိုပြန်လည်လည်ပတ်နိုင်ဖို့မြန်မာစစ်တပ်ဟာအခုမတ်လ6ရက်မှာဒီပတ်ဝန်းကျင်ကိုအင်အားထမှန်ဖြည့်တင်းလိုက်ပါတယ်။အရင်ကတရင်တစ်ခုလောက်နဲ့တိုက်ခိုက်နေတာကနေအခုနောက်ထပ်တရင်နှစ်ခုစာလောက်ထပ်ပြီးတိုးချက်လိုက်တာပါ။ဒါကြောင့်ဒီဒေသမှာစစ်ကြေပြန့်လာမှာကိုဒေသခံတွေအတော်စိုးရိမ်နေကြပါတယ်။ဒီအကြောင်းသတင်းကိုအခြေခံပြီးကုစုံဝင်လိုက်ပြပြပေးပါအောင်ခင်ဗျာ။
တရုတ်ဆိုရနဲ့မြန်မာစစ်တပ်ရဲ့ဥပိုင်ကော်မတီတို့အကျိုးတူပူးပေါင်းထားတဲ့ရင်းမပင်ခရိုင်တဲကကျင်းနီစီမံကိန်းနှစ်ခုကိုတိုးတိုးတက်တက်ပြန်လည်ပတ်နိုင်ဖို့ဒီဒေတာမှာစစ်ကောင်စီကလုံခြုံရေးကိုတိုးချဲ့ထားကြောင်းဒေတာကလက်နက်ကင်တချို့က VOA ကိုပြောပါတယ်စစ်အုပ်ချုပ်ရေးကြီးညာထားတဲ့ရင်းမပင်ခရိုင်တဲကမြို့နယ်၃ခုကိုခြေမုံဖို့နဲ့တစ်ဖက်မှာလည်းစီမံကိန်းအကျိုးစီးပွားတွေကိုကာကွယ်ဖို့စတဲ့သတင်းတွေရထားကြောင်းမြောင်ရမားပြည်သူ့ကာကွယ်ရေးအဖွဲ့ခေါင်းဆောင်က VOA ကိုပြောပါတယ
်တစ်ချက်ကိုနှစ်ချက်ပြတ်ပါတော့အင်အားလုံးကျင်လဲတုံးပြီးတော့ဒီစီမံကိန်းကိုလက်ပတ်နိုင်တယ်လို့ကျွန်တော်တို့ဟိုစေုပ်ချုပ်ရေးကျင်းညာခံထားရတယ်ကျွန်တော်တို့မြို့နယ်ကိုအင်အားလုံးကျင်တုံးပြီးမှအခုကံကာကွယ်တပ်ဖွဲ့တွေကိုလိုက်လံရှာဖွေပြီးမှနှိမ်နင်းမယ်ဆိုတဲ့ပုံစံမျိုးကြီးသူတို့လုပ်နေတဲ့အနေအထားတွေလည်းကျွန်တော်တို့သိရှိရပါတယ်အဓိကတော့ဒီဟိုပါပေါ့နော် PDF ဒီခေါင်းမထောင်နိုင်အောင်နောက်တစ်ခု PDF ဒီမြေမြတည်ငြိမ်မှုဟိုပါပေါ့စုကောင်ထားမှုမရှိနိုင်အောင်ဆိုပြီးတော့ဒီလိုလုပ်တယ်လို့ပဲကျွန်တော်တို့တင်ဟိုပါပေါ့မြင်ပါတယ်ဗျ
မကြသေးခင်ကမြောက်ပိုင်းလက်နက်ကိုင်အဖွဲ့တချို့နဲ့တွေ့ဆုံခဲ့တဲ့တရုတ်အာရှရေးရအထူးကိုယ်စားလှယ်မစ္စတာတင့်ရှီကျွမ်းဟာမတ်လ6ရက်တနင်္လာနေ့မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။ ကန္ဓာဇုံမှာနိုင်ငံပူးပေါင်းဆောင်ရွက်ဖို့နဲ့ငင်းချင်းရေးကိုအရှင်းမြင့်တိုးလှုပ်ဆောင်ဖို့နှစ်ဖက်ဆွေးနွေးခဲ့ကြတာပါတရက်ဆန်ဆန်ပဲအဲ့ဒီနေ့မှာပဲစကိုင်းတိုင်းရမပင်ခရိုင်တဲကကျင်းနီစီမံကိန်းနေစီကိုတပ်ရင်းနှစ်ခုစာရှိတဲ့စစ်ကောင်စီတပ်တွေရောက်ရှိလာခဲ့တာပါစလင်းကြီးပလဲကနီရမပင်ဒီဒေသတွေမှာထတ်တိုးအကြမ်းဖက်မှုတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်တခုနဲ့တခု -10 လောက်သာဝေးတဲ့ဒီကျင်းနီစီမံကိန်းနှစ်ခုဟာအရင်ကတည်းကလေယာဉ်မြေသိမ်းမှုတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကြောင့်ဆန္ဒပြမှုတွေအငင်းပွားမှုတွေကိုရင်ဆိုင်နေရတာပါတရုတ်ဆိုရကဒီစီမံကိန်းကိုလက်မလွတ်ချင်းသလိုမြန်မာစစ်တပ်အဖို့လဲအမေရိကန်ဒေါ်လာတန်းချီရနေတာပါဒီအပိုင်းအတွင်းမှာမြန်မာစစ်တပ်ဟာရမပင်ခရိုင်တဲကမြို့နယ်တွေကိုလက်ပတ်သွာလာနေပြီးမိရှိုတာတပ်ဖြတ်တာတွေကိုဆက်ပြီးကျူးလွန်နေကြောင်းဒေသခံတွေကပြောပါတယ်ပူပြင်းတဲ့ရာသီဥတုမှာနေစရာမရှိဘဲတရွာပြီးတရွာလက်ပတ်ပြေးလွှာနေရကြောင်းအသက်80အရွယ်အမျိုးသားတဦးက VOA ကိုပြောပါတယ
်သူလက်ရှိကတော့1 mile 1 mile ကြားတယ်ဗျသောလေးစေချောင်းတချောင်းကဘောလုံးစေချောင်းတချောင်းကထိုးသွားပြီ။ဘောလုံးရင်းမပင်ရောက်တာတော့သူတရားပြီးတရားအဲဝမ်းပြင်းရင်းမပင်ရောက်တယ်။ရင်းမပင်လေးရနာနာပြီးတော့နောက်ရက်ဆက်ထိုးတယ်ဆက်ထိုးပြီးတော့တမန်ခွားလေးအဲပတ်ချလေးလွားတာပေါ့ပတ်ချလေးလွားပြီးတော့အဲဒါဖော်မလုံးပလဲနေပြီးလွားတယ်ဗျအဲစေချောင်းတချောင်းအဲကျွန်တော်တို့ကရွာချင်းဆက်တရားပြီးတရားပေါ့ထိုးလာတယ်နီးနေပြန်တယ်ပတ်ချလေးပြီးတော့ပြီးရတာပါဗျ။ဒီလေကြီးရောပြီးတော့ကလေးသူငယ်တွေကဆအပါဝယ်ပေါ့
မြန်မာရန်စီကျင်းနီစီမံကိန်းကိုပို့နေတဲ့ရင်းနံပိုက်လိုင်းဟာ2021ခုနှစ်ထဲမှာမိုင်းခွဲခံခဲ့ရဘူးပါတယ်မြန်မာဝန်ပောင်ကျင်းနီကုမ္ပဏီကိုပို့ပေးနေတဲ့လျှက်စစ်တာဝါတိုင်းလဲ2022ခုနှစ်ဇွန်လထဲမှာမိုင်းခွဲခံခဲ့ရတာပါအဲ့ဒီနောက်ပိုင်းသိမ့်မကြခင်မှာပဲမြန်မာဝန်ပောင်ကုမ္ပဏီပိုင်နယ်ထဲကိုလက်နက်ကင်အဖွဲ့စုံကအဝေးပစ်ဘုံးနေနဲ့ပစ်ခတ်ခဲ့ပါတယ်အဲ့ဒါကိုဆိုရင်ကြောင့်လဲတရုတ်အစိုးရနောက်ခံပြုမြန်မာဝန်ပောင်ကုမ္ပဏီကစာရီထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာမြန်မာစစ်တပ်ကကျင်းနီစီမံကိန်းတွေကိုလုံခြုံရေးပို့ပေးလာသလိုကုမ္ပဏီပတ်ဝန်းကျင်မှာလည်းမြေမြုံမိုင်းအများအပြားကိုအသုံးပြုပြီးအကာအကွယ်ပေးလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။စကိုင်းဘက်မှာတရုတ်စီမံကိန်းပြန်ဆဖို့စစ်ကောင်စီအင်အားတို့ကာကွယ်ပေးလာတာကိုကိုစော်ဝဲလိုင်းပြောပြခဲ့တာပါ။အခုဆက်ပြီးတော့ရခိုင်မြောက်ပိုင်းမှာတော့ဒုက္ခသည်တွေရေပြက်လှမ်းမှုနေတဲ့ရေပြက်လှမ်းမှုနဲ့ကြုံနေရတဲ့တဲ့မှာရခိုင်မြောက်ပိုင်းကနေရက်မပြန်ပဲကြံနေသေးတဲ့စစ်ပြေးဒုက္ခသည်တွေစခန်းတချို့မှာတော့ရေတုံးရေပြက်လက်နေတာကြောင့်အခက်ကြုံနေရတယ်လို့စစ်ပြေးဒုက္ခသည်တွေကပြောပါတယ်။ရခိုင်မှာစစ်ပြေးဒုက္ခသည်တွေကိုစစ်ကောင်စီဘက်ကထောက်ပံ့ပေးတာတွေမရှိတော့တယ်လို့ရေလူမဲ့အဖွဲ့တွေမှာလည်းလာမဲ့လာမှာရေလုံးဝပြတ်သွားမဲ့အခြေအနေရှိနေတယ်လို့စစ်ပြေးဒုက္ခသည်တွေကပြောပါတယ်။ရန်ကုန်ကပေးလာတဲ့သတင်းကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးရသေးတောင်နဲ့ပုံနှကျွန်းစားတဲ့မြို့နယ်တွေကစစ်ပြေးဒုက္ခသည်စခန်းတွေမှာဒီနေ့အစောပိုင်းကလေးကတောက်သုံးရေရရှိဖို့ခက်ခဲနေပြီးလက်ရှိမှာတော့တောက်သုံးရေလုံးဝပြတ်တောက်မဲ့အနေအထားရှိတယ်လို့ပုံနှကျောမြို့နယ်အတက်မြက်လဲစစ်ဘေးဒုက္ခသည်စခန်းတာဝန်ရှိသူဦးဖြူတာအောင်ကပြောပါတယ
်တောက်သုံးရေချက်အရှာကကျွန်တော်တို့ဒီ2013နလာပိုင်းကစပြီးတောက်သုံးရေချနေတာပဲဟောမှာတိုင်းတောင်ပူတာမှာတောက်ခဲရတယ်ဆရာအတော့အပြင်နိုင်ခွေးလောက်တောက်ရတယ်ဆရာသုံးရေကတော့ဒီချောင်းရေပဲကျွန်တော်တို့သုံးရရတယ်ဆရာရှင်နေပါရှာရှင်နေအရှင်မကျေလို့လေမရတော့ဘူးဆရာကြီးအရှင်မပြေလေးသုံးနေရတာပဲဟုတ်ကဲ့ဆရာဒီသလားတောင်သုံးရမလားမသိတော့ဘူးဆရာကြီးအခုနေပါတော့ဒီဆင်းလာကြည့်ဆရာကြီးဒီလားမှဘယ်လိုလို့ရလို့မင်းမသိတော့ဘူးဆရာကျွန်တော်တို့ဘာမှလို့ပလုံးမတိုက်တော့ဘူးအဲ့လိုပဲနေနေတယ်ဟောမှာအဖက်မြေလေးယူအပ်သေးပါတော့ခိုက်တယ်တယောက်စီအဲ့လိုပဲသုံးနေရတယ်ဆရာ
ကျောက်တော်မြို့နယ်ကလူဦးရေ 3,000 ကျော်နေထိုင်တဲ့ညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လေတောက်သုံးရေအခက်အခဲကြုံတွေ့နေရပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့မိုးရွာသီကာလမိုးရွာသွန်းမှုနှေးပါခဲ့တာကြောင့်နွေရာသီမရောက်ခင်ကတည်းကတောက်သုံးရေရှားပါမှုကြုံခဲ့ရတယ်လို့ညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းတာဝန်ခံကိုတန်းအေးကပြောပါတယ်
။အာဟုတ်ပါခင်ဗျာ။ဒီကျွန်တော်တို့ညောင်ချောင်းဆွချောင်းစတန်ပါပေါ့နော်ဒီပလာပိုင်းတွေကမှရေရှားနေတာဆိုတော့ဒီလက်ရှိရေကပေါ့နော်ရှိနေတဲ့ရေတွေကလည်းဟိုနေရာဒီကိုပြောလာတာလည်းဒါလည်းပို့ပြီးခန်းချလာတာပေါ့နော်အခက်ကြီးကတော့ဟိုတလာပိုင်းနားနေပြီဒီမလာပိုင်းပေါ့ဒီသုံးလပိုင်းတွေကမှပို့ပြီးရတော့အဲ့ဟိုအများဆုံးဖြစ်လာနေတာပေါ့နော်
မြောက်မြို့နယ်အတွင်းကပြီးပင်ရင်စစ်ပြေးဒုက္ခသည်စခန်းမှာတော့ပြီးခဲ့တဲ့2022နိုဝင်ဘာလလောက်ကတည်းကတောက်သုံးရေရှားပါတာကြောင့်နီးစပ်ရာကြီးရွာတွေကနေသွားရောက်ခတ်ယူပြီးတောက်သုံးနေရပါတယ်။လက်ရှိမှာတော့အဲ့ဒီရေကန်တွေမှာလည်းတောက်သုံးရေခန်းချောင်းမဲ့အနေထားရောက်နေပြီလို့စခန်းတာဝန်ခံဦးရွှေလက်အောင်ကပြောပါတယ်။
ตาตุงยาก็ตออี้เคเคขึ้นนี่อะกูตาตุงอยู่ส่วนยาดีสเกปะทากันอ่ะกูรู้ทันตัวบีเลยอชอยาก็ยาขายาดิมาตานดิมาตั๋วบีเนี่ยต้องมาบีตั๋วขายเนี่ยเลยกูอชอยาอชอยาดิก็เลยดีอีโก้ตึกตัวเนี่ยดูตองดิเกซอโมขอนอยู่ชอบขึ้นแต่เนี่ยสมมันลงออกอ่ะสิดิเลยดูเลยแค่ๆสิดิ
ยาคุยยาเนี่ยกี่สิ่งยูยาลูกค้ามาเลี้ยงแล้วเป็นส่วนใหญ่คุณแบบอุลีจานยีการีมาตั้งเลยอะไรกี่การีมาส่วนตุ้มเป็นตาตาลับไปชิจันเลยสิบเอ็ดตัวขาดเดือดวิการอ่ะตั้งตัวยี่แค่แค่กูคุณยี่แม่อุลุชินเลยกูมีอะไรมีจ้าดูสิ่งสิ่งอันนี้เนี่ยเลยตั้งตัวยี่ยาสิยี่แทบทุกสัปดาห์ไปบุกเลยตั้งส่วนนี้จ้าบาร์เลยยังใครพี่เนี่ยมาสิ่งสิ่งเนี่ยยังใครเล่นกันเอเอฟเอจ้าไต้หวันวิจารณ์เนี่ยส่วนกว่าทวีลาเร่สิบเ စစ်ပြေးဒုက္ခတွေအနေနဲ့လုံခြုံရေးအာမခံချက်မရှိသေးတဲ့၍အချိန်မီွေးတိုက်ပွဲဖြစ်လာနိုင်တဲ့ဆိုတဲ့စိုးရင်စိတ်ကြောင့်နေရပြန်ဖို့ခက်နေကြပါတယ်။ရခိုင်လက်နက်ကိုင်းအေးအေးအဖွဲ့ဘက်ကတော့တရားဝင်အပြစ်ရထားတာမဟုတ်သေးတာကြောင့်စစ်ပြေးဒုက္ခတွေနေရပြန်ဖို့တိုက်တွန်းတာဟာပြည်သူတွေကိုပုံမှုခက်ခဲအောင်လုပ်ဆောင်နေတာဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ။
ချက်ခိုင်မြောက်ပိုင်းမှာဒုက္္ခတွေရေပြက်လက်မှုဂျုံနေရတာကိုကိုခမောင်ဆိုမင်းကြွပြခဲ့တာပါ။အခုတော့မူရီမှုအတွက်ထိုင်းကအလိုရှိနေသူကိုမြန်မာကလွှဲပေးလိုက်တဲ့တဲ့တင်မှာထိုင်းဘက်ကဘန့်ငွေ
ဒီရဲ့ပိုင်းမှာပဲစိတ်ကြွဆေးပြဆန်ခါတန်းကျော်နဲ့အိုက်စ်မူရစေတန်ခွဲကိုလည်းထိုင်းအာဏာပိုင်တွေဖမ်းမိခဲ့ပါတယ်။ဒီတဲ့တင်ကိုဗီဒီယိုတင်တဲ့တောင်မှအေးမှာပြောပြပေးပါအောင်ခင်ဗျာ။ထိုင်းဆိုရကအလိုရှိနေတဲ့မူရတီရခန်9ဂျစ်စတာကိုမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးမလ9ရက်နေ့မှာတော့ထိုင်းဘက်ကိုလွှဲပြောင်းပေးခဲ့တာပါ။အမှတ်9ဒေသရဲချုပ်တီရသဝီချိုင်ကိ ไทยในงานด้วยสิ่งที่สิ่งยาแต่ในที่เต็มสังกูบุรีเนี่ยประเทศพิพากษาถูกทาราบะมุ่ยเดียกันฮะยามานายงานตัดสินเลี้ยงบุตรทับยี่เต็มสังเกตราเจ้าตัวพ่อแม่นายบุตรส่งไปพัฒนาทุกอย่างให้รับเชื่อไปตัวยามานายงานเด็กบุตรทับยี่เต็มสังเกตบีกูไปไหนก็เลยเพื่อนบีมุ่ยสีวารีบุตรไทยในงานเด็กบุตรเสร็จเต็มด้วยเนี่ยเจ้าตัวพ่อแม่นายบุตร ท่านเยจะไปกับพังเวตตันสุวิทย์ทุกทาราพิบาร์เองทุกทาราชิเลอันนาบายนี่ก็โคเตตคุมาพามีตัวเก็บบีแล้วก็อุบลเนี่ยเยี่ยยุทางชาบีเรนเอาคุลมิวเตียวเวนเลียบยองเบกิดาบะอันมังอาดีตาเยจูตีรัตตวิชัยงาโรคุลมิวเตียวตัวบาร์เองคุลมิวมาในงานประกอบทวีนี่เลยมุยเตียคังโอยามาอันนาบายนี่เนี่ยยี่นายเจ้าจ้าบีจ้าสุเกล้าพิบาร์เอง มุ่ยเดียกันนี่ฮะคู่ขามาเอ็นนี่น่าจะนั่งเงี้ยนี่กูทบทวนเต็มสองนี่จ้าล่ะพี่ลูกเดียกันนี่มีไหนบุยามาลาออกอาณาบริเนี่ยนี่ไหนบีผู้บังลูกสาวตัวมาพี่ป่าเลยสบีไทยมาจานเนี่ยเปียวตัวละวะไทยมุ่ยเนี่ยนี่เนี่ยเนี่ยจะอาณาบริเนี่ยฮะช่วยตรีกันที่ตากันนี่สักใจกูยาวลานี่เลยมุ่ยเสียวารีกูไปสู้เสียเสียแฟนซีมุ่ยลูกสาวเนี่ยมารอมาละจุ่มมาเบ้ใส่จ้าเสียบีสังอาจารย์เนี่ย
ไอ้สมุยสิทธิ์แดงเวกุพัฒน์สิ่งนั้นเลยสบีที่ไปมาพิโลเคเรตเรียนอาชีพเป็นมาเลยเรียนทุกอย่างท้าบาลเองเช่นมวยมุ่งเน้นทางการลูกศิษย์ดูกรมมาประกาศเลยเป็นกระดาษไม่มาพิจารณากระดาษจะทำเรียนยังเรียนเป็นผู้จัดการรถเล่าไปทวิเมจะทำเรียนยังเป็นสิ่งขนาดที่จะอุ้งเขียนมาอีกตั้งแต่เช้าจะไม่กันได้แต่ยังเรียนรู้สาระเป็นสิ่งขนาดที่สลับว่าศิษย์เรามุ่งสับปีรอนาสิ่งจิ๋วจะบอกเนี่ย มาดีจามีอาหมูรีพี่พี่อ่อนเลยรีมีอะไรก็ว่าจีมาจันนรุจ้าดลูมีนดลูพี่มาลาเรก้าอแมนดีอาโก้ชาวพุยจ้าอย่าวันเดรนโก้ดบังด์ซาเวจ้าตีลายายยงจิมูรีโก้เลลลูลายาดารีชีวาเลยอาจจะเด็กกาลารีมาจันนรุเย่เอ็มจุยนอลินจัดจุยผู้ก้าวเนี่ยนับพันรีโก้ตั้งจามีดารีก้า เรนลูกเล็กคนเป็นหมามูดีนี่วะเลยจันนรูวิวเอก้าอันนี้จ้ากันเองเรนลูกตื่นเสียบีนี่วะเลยแต่ว่าจีเน่ใช้เสียบีบี
မန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ပြည်ဝအမေရိကန်တန်ကနေမတ်လ9ရက်ချက်သရင်းညမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါဒီမြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ1925 31တို့ကနေဆက်လက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်ဆက်ပြီးတော့နှာစင်နိုင်ကြပါတယ်အခုတော့ချက်သရင်းညတိုင်းအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကကျွန်တော်ပြောပြနေကြချမ်းမာရေးကဏ္ဍနောက်တိုင်းရင်ဒေသကသတင်းတောက်တွေပေးပို့တဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတဝါကြီးနှ ಾಸ င်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့လက်နက်ခဲယံပိုသုံးနိုင်ရေးလမ်းသစ်အကြောင်းကိုဥအောင်ခင်ကဆွေးနွေးထားပါတယ်စစ်ကောင်စီတပ်ဟာစစ်အင်အားလုံးပါပါလာတဲ့အတွက်သူတို့ကိုထောက်ခံတဲ့အရက်သားတွေကိုတနက်ကန်ခွင့်ရအောင်နီလန်းသစ်ထင်ဖန်တီလှုပ်ဆောင်ပေးနေပါတယ်ဒါပေမဲ့NUG လက်အောက်ခံ PDF နဲ့မဟာမိတ်တပ်ဖွဲ့တွေကတော့အမြဲအင်အားတိုးပါလာနေကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့အတူတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စစ်ကောင်စီတပ်တွေကိုတိုက်ခိုက်ရမှာသုံးတဲ့လက်နက်ခရံအတွေ့ကုန်းကြစိတ်များလာလို့ကူညီကြဖို့မြင်းကြံ PDF Black Tiger တပ်ဖွဲ့ကပြည်သူလူထုကိုပြန်ကြားလိုက်ကြောင်းဖေဖော်ဝါရီလ16ရက်နေ့ထုတ်ခေတ်သစ်မီဒီယာမှာဖော်ပြပါတယ်အ ਨੇ ဆုံးတရ5ချိန်လောက်တိုက်ပွဲဖြစ်နေတာကြောင့်ကုန်ကျစရိတ်များလာတယ်လို့ဆိုပါတယ်ဒေသခံတပ်ဖွဲ့ဖြစ်ပြီး NUG ရဲ့အကူအညီနဲ့မရသေးတဲ့အတွက်လုံတနတ်တွေနဲ့တိုက်ခိုက်နေရတာလို့ဆိုပါတယ်ကြီးစံကိုဈေးကြီးပေးပြီးဝယ်ယူနေရတဲ့အတွက်ချွေတာသုံးဆွဲနေရပါတယ်တဲ့တနေ့တည်းမှာပဲတောင်ပိုင်းစစ်ဒေသအမှတ်3ကPDF နဂါးစစ်ကြောင်းကို NUG အစိုးရကလက်နက်တပ်ဆင်ပေးတဲ့သတင်းကိုလူမှုကွန်ရက်တွေမှာဖော်ပြပါတယ်။လက်နက်အင်အားအခြေအနေကို NUG တောင်ပိုင်းဒေသအမှတ်3ဒုစစ်ဒေသမှုစောရှားပြောတာကိုဖေဖော်ဝါရီလ1ရက်နေ့ထုတ် BNI သတင်းမှာဖော်ပြပါတယ်။တောင်ပိုင်းဒေသလက်နက်တပ်ဆင်ရေးကိုအတိုင်းအတာတစ်ခုအထိ NUG ကလုပ်နိုင်တယ်လို့ဆိုပါတယ်။လုံးဝစဲတော့50ရာခိုင်နှုန်းလောက်ကိုသာလင်းနဲ့တက်ဆင်ပေးနိုင်သေးပေမဲ့စစ်မျက်နှာတိုးချဲ့ဖို့သာရှိတယ်လို့ဆိုပါတယ
်လက်နဲ့ဒီပေါ်တဲ့စစ်ကောင်စီကတော့ဇန်နဝါရီလ31ရက်နေ့ဆွဲနဲ့အရတားကိုလက်နဲ့ကင်ဆောင်ဝင်ပေးတဲ့အမိန့်ထုတ်ပြန်လိုက်ပါတယ်လိုင်စင်ရသူနဲ့ပါမစ်ရသူတွေဆိုပြီးခွင့်ပြုချက်နှစ်မျိုးသတ်မှတ်ထားပါတယ် .38 ဆုံးတဲ့တနတ် .38 pistol တနတ် 12 bolt ပြောင်းချောတနတ် .22 အမဲလိုက်တနတ်နဲ့လေတနတ်ကိုလိုင်စင်ရသူကကန်ဆောင်နိုင်ပါတယ်။ပါမစ်ရသူကတော့ .38 စုံလေတနတ်၊ရိုင်ဖယ်တနတ်အမျိုးမျိုးနဲ့ဆက်တနတ်ကလေးအမျိုးမျိုးကိုကန်ဆောင်နိုင်ကြပါတယ်။ဒီတနတ်တွေအပြင်အခြားတနတ်အမျိုးအစားတွေကိုလည်းပြည်ထရေးဌာနရဲ့ခွင့်ပြုချက်နဲ့ကန်ဆောင်နိုင်ပါတယ်။ပါမစ်နဲ့သုံးတဲ့တနတ်ကိုစစ်ကောင်စီကဖွဲထားတဲ့တပ်ဖွဲ့နဲ့ပြည်သူစစ်တွေမှသာသုံးခွင့်ရှိပါတယ်။ပုဂ္ဂိုလ်တူချင်းတရားကန်ဆောင်ခွင့်မရှိဘူးလို့ဆိုပါတယ်။အဝေးကြီးမှန်မြောင်တွဲလျက်နဲ့အတန်တိတ်ကိရိယာပါတဲ့တနတ်ကိုသုံးခွင့်မရှိဘူးလို့ဆိုပါတယ
်။လိုင်စင်သုံးမဟုတ်ပါမစ်နဲ့လက်နဲ့ကိုင်ဆောင်သူတွေဟာဒေသဆိုင်ရာအာဏာပိုင်အဖွဲ့အစည်းရဲ့ညွှန်ကြားချက်ကိုလိုက်နာဖို့တာဝန်ရှိပါတယ်။လမ်းမအရတလားဟာလိုင်စင်နဲ့ကိုင်ဆောင်ခွင့်ပြုတဲ့တနတ်အမျိုးအစား၃လအထိကိုင်ဆောင်နိုင်ပါတယ်။အစိုးရဝန်ထမ်းကတော့ဒီတနတ်တွေအပြင်ပါမစ်နဲ့ကိုင်ဆောင်ရတဲ့တနတ်တက်လက်ကိုလည်းကိုင်ဆောင်နိုင်ပါတယ်။ဒေသဆိုင်ရာအဖွဲ့တွေကိုင်ဆောင်တဲ့တနတ်နဲ့ခဲယံအရေးအတွက်ကိုရှစ်ကောင်စီလက်အောက်ခံဌာနတွေကသတ်မှတ်မှာဖြစ်ပါတယ်။လက်ဆောင်ရတဲ့တနတ်နဲ့စုအဖြစ်ရထားတဲ့တနတ်ကိုလည်းကိုင်ဆောင်နိုင်ပါတယ်။စုတနတ်ကိုလိုင်စင်ကင်းလွန်ခွင့်လက်မှတ်နဲ့ကိုင်ဆောင်နိုင်ပါတယ
်။လိုင်စင်နာမမဟုတ်ပါမင်းနဲ့ကိုင်ဆောင်ခွင့်ရတဲ့တနတ်နဲ့ခဲယံတွေကိုလွှဲပြောင်းခြင်း၊ရောင်းချခြင်း၊နှာရမ်းခြင်းလုံးဝမပြုလို့ရဘူးလို့ပြောပြထားပါတယ်။တိုင်းသာမျိုးနွယ်စုတွေတလေထုံးစံရအမဲလိုက်ရမှာအသုံးပြုတဲ့တလုံးတို့ပြောင်းကျော်တူမီတနတ်ကိုလည်းသက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးအဖွဲ့ရဲ့ခွင့်ပြုချက်နဲ့သာကန်ဆောင်နိုင်တယ်လို့ဆိုပါတယ်တကယ်တော့စစ်ကောင်စီဟာသူတို့ကိုထောက်ခံသူတွေတရားဝင်တနတ်ကန်ဆောင်နိုင်အောင်စီစဉ်ပေးလိုက်တာဖြစ်ပါတယ်လက်နက်ခဲယံမူဝါဒအစ်ထုတ်ပြန်လိုက်ပြီးရပ်ပိုင်းအတွင်းမှာပဲပြည်ထောင်စုဌာနကိုရှောက်လွှာရရာနဲ့ချီရောက်လာကြတယ်လို့ မြန်မာနောင်သတင်းမှာဖော်ပြပါတယ်စစ်ကောင်စီထောက်ခံသူတွေနဲ့ပြူစောထီးတွေကိုလက်နက်တပ်ဆင်ပေးပြီးမှတနက်ကန်ဆောင်ခွင့်အမိတ်ကြီးညာချက်တွေထွက်ပေါ်လာတာဖြစ်ပါတယ
်တနက်ကန်ဆောင်ခွင့်ရသူကသက်တမ်းရအာဏာပိုင်အဖွဲ့အစည်းရဲ့ညွန်ကြားချက်ကိုလိုက်နာရမယ်လို့ဆိုလိုတာစစ်ကောင်စီကိုဝိုင်းဝန်းကာကွယ်ဖို့ပြောလိုက်တာပါအရက်လန်းတဲ့အမှုဒန်းလက်နဲ့ကင်တွေကအသေးခံပြီးစစ်အာဏာရှင်ကိုကာကွယ်ဖို့ပြူစောတိရဲဘော်ဟောင်းနဲ့အာဏာရှင်အလိုတော်ဤလင်ကန်းဝတ်တွေကိုပန်ချလိုက်တာပါပဲဒါပေမဲ့မကိုးတိုင်းမြိုင်မြို့နယ်မှာပြူစောတိအချို့ကိုအခြေခံစစ်တင်တန်းပေးပြီးစီယုံသိမ်းသွင်းနိုင်တဲ့အတွက် PDF တပ်ဖွဲ့ဘက်သူကူးပြောင်းလာကြောင်း February 25ရက်နေ့ထုတ်မြေလက်အတန်ကသတင်းပေးပို့ထားပါတယ်ပြည်သူ့ကာကွယ်ရေးတပ်နဲ့တိုင်းရင်းသားမဟာမိတ်တွေဟာပြည်တွင်းပြည်ပထောက်ခံမှုစိတ်ဓာတ်ခိုင်မာမှုတက်ကြွမှုစွန့်ရည်ထက်မြက်မှုနဲ့ငယ်ရွယ်နှုပြုံမှုရည်ရွယ်ချက်မုံမြတ်မှုစတဲ့အကျိုးအာဏိသင်တွေကိုခံစားနေရပါတယ်စစ်ကောင်စီကတော့အစိုးရအဆက်ဆက်ကရယူထားတဲ့ဗန္ဒာငွေနဲ့လက်နက်ခဲယမ်းများပြားတဲ့အကျိုးကိုခံစားနေရပါတယ်ဒါကြောင့်လည်းအရက်သားတွေကိုတနက်ကင်ခွင့်ပေးပြီးအချင်းချင်းတတ်ဖြတ်ခိုင်းနေတာဖြစ်ပါတယ်စစ်တပ်ဟာရုပ်ဝတ္ထုပိုင်းမှာအသာရနေပေမဲ့စိတ်တက်ရေးရမှာတော့ချွတ်ချုံကြနေတာထင်ရှားပါလိမ့်ခင်ဗျာ
စစ်ကောင်စစ်တပ်အင်အားလုံးပါပါလာလို့သူတို့ကိုထောက်ခံတဲ့အရက်သားတွေကိုတနက်ကန်ခွင့်ရအောင်လှုပ်ပေးနေတယ်ပေမဲ့ NUG လက်အောက်ခံတပ်တွေဘက်မှလည်းအင်အားဆက်တိုးနေတာကိုဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမရဲ့ခန္ဓာကိုပြပြပေးပါမယ်ဒီတစ်ပတ်မှာတော့အာဟာရပြည့်ဝအောင်စားသုံးသင့်ဖို့ကိုပြပြထားပါတယ်မြန်မာနိုင်ငံမှာကျန်းမာရေးနဲ့ညီညွတ်တဲ့အာဟာရပြည့်ဝစားအတွက်ဆန်လုံးညို brown rice နဲ့ဟင်းသီးဟင်းရွက်တချို့ထည့်စားနိုင်အောင်လုပ်တင်တယ်လို့အာဟာရပညာရှင်တွေကတိုက်တွန်းနေပါတယ်တချို့မြန်မာတွေကတော့မစားချင်တဲ့ဒီဆန်လုံးညို့ကိုစားချင်စပွဲဖြစ်အောင်ဘလို့ပြင်ဆင်နိုင်ပြီးဘလို့ဟင်းသီးဟင်းရွက်မျိုးရအောင်ဘာတွေလှုပ်ဆောင်တင်ပါလဲဒီကြောင်နေရမြို့ကော်နယ်တက်ကသူကအပြည်ပြည်ဆိုင်ရာအစာဟာရဆိုင်ရာပမခဒေါက်တာခင်မချိုကိုကျွန်တော်ကပဲမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
โอเคပမခဒေါက်တာခင်မချိုခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာစက်မရေကောင်းဖို့အာဟာရရှိတဲ့အစာရနိုင်ရေးပြဿနာတချို့နဲ့ဒီစားဖို့သောက်ဖို့အားနည်းချက်တချို့ကိုပြီးခဲ့တဲ့အခေါက်တွေကပြောပြီးမှာဒီတစ်ခါတော့ဆရာမကြီးဒါတွေကိုကြော်လွှားပြီးတော့ဘလို့လက်တွေစားတင်တာကိုအဓိကဆင်နမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲ
အင်းကြီးချင်းတိုင်းပြည်ကြီးကျမဖိလစ်ပိုင်နိုင်ငံမှာအများကြီးပညာတွေပေးခဲ့တယ်အဲ့တော့သူလည်းတနည်းကိုထမင်းငါးကစားတယ်ဆန်နဲ့လုတ်တဲ့မုန့်တွေအများကြီးစားကြတယ်ချီချိုယောဂါတွေအများကြီးတက်လာတယ်အဲ့တော့ဒီယောဂါတွေကိုကာကွယ်ဖို့အတွက်ကဲ brown rice စားပါလို့အကြံပေးတော့
ဆန်လုံးညိုပါဆရာမနော်လုံးဒီလို့လည်းတချို့ခေါ်မှတနည
်းဟုတ်တယ်ဆန်လုံးဒီလို့ခေါ်တဲ့ဆန်လုံးညိုကိုဆန်ဆက်တွေမှာဟာလာပဲဖြစ်ဖြစ်ငါးပုံပဲဖြစ်ဖြစ်စပားတွေကိုထည့်လိုက်ရင်စပခွန်ဆိုတာထွက်သွားတယ်အဲ့တော့ထွက်သွားတဲ့စပခွန်เนี่ยအထက်က endosperm လို့ပြောတဲ့ဆန်စည်လေးရဲ့ကြားထဲမှာကုတ်တဲ့လေယာလေးအများကြီးပါတယ်သူ့အလွှာလေးတွေနဲ့သူအဲ့ဒါလေးတွေကလူတွေကဖွေးဆွနေတဲ့ဆံကိုကြိုက်တော့သလားကြီးတွေထဲမှာထပ်လောင်းလိုက်တယ်ငါးခါလောက်လောင်းလိုက်တော့ဆံကြီးကဖွေးဆွသွားအောင်အဲ့ဒီမှာထွက်သွားတဲ့ဖွဲနူးတို့ဖွဲချမ်းတို့သကွဲတို့အဲ့ fiber တွေကအဲ့ထက်မှပါသွားတယ်ပြီးရင်သူ့ကျန်းမာရေးကိုကောင်းစေတယ်မပြည့်ဝစီလို့ပြောတဲ့ unsaturated fat အကုန်လုံးကလေအဲ့ဖွဲနူးဖွဲချမ်းနဲ့ပါသွားတယ်ဒါကြောင့်ကျွန်မအမြဲတမ်းဖက်ပြောတယ်ဖွဲနူးတွေဖွဲချမ်းတွေသကွဲတွေဘာလို့ကြွေးလဲဟာဝက်တွေကိုကြွေးတယ်ဟာဒါဆိုရင်ဝက်တွေမှာစီးကြိုတွေဖြစ်လာသွေးရောတွေဖြစ်လာကြောက်ကတ်တွေဖြစ်လာမဖြစ်ဘူးဘသူမှဖြစ်လဲဖွေးစွနေတဲ့ဆန်ဒီစားတဲ့လူတွေမှာပဲဖြစ်တယ်ဒါဆိုလို့ရှိရင်ဒီဆန်လုံးကြီးကိုညိုညိုကြီး brown rice ကိုစားမယ်ဆိုရင်တချို့ကလည်းအစာကြီးတာခက်ခဲလို့လို့ဘာလို့လို့အမှန်က fiber ပါတဲ့အတွက်အစာကပိုတော့မှကြည်သေးတယ်အဲ့တော့လူကဒီ psychologically ရဖွေးစွစွကလေးမှုမှုလေးကိုစားလာတာကြတော့ဒီလိုဆန်လုံးကြီးညိုကြီးဆိုရင်တလိမ့်ဆန်ကြွေးတာစင်ရသားစားတာဆိုပြီးတော့မစားကျင်ကြတဲ့ psychology စိတ်ပိုင်းဆိုင်ရာပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီဆန်လုံးညိုကိုဘယ်လိုစားဖို့အကြံပြုချင်လဲ
အဲ့ဒီအာဟာရတွေပြည့်နေတဲ့ဆန်လုံးညိုကိုဆန်ပြုတ်ပြုတ်အဲ့တော့ဆန်ပြုတ်ပြုတ်တဲ့နေရာမှာမှုရင်းနေရာကျက်သွန်ပြူလေးနဲ့ပြုတ်မယ်ဂျင်းနဲ့ပြုတ်မယ်နောက်ပြီးလို့ရှိရင်ဒီအာဟာရတွေပြည့်ဝတဲ့ဓာတ်နှလုံးပင်ရဲ့အရွက်အာဟာရတွေလည်းရတယ်အဲ့တော့ဓာတ်လုံရွက်ကအသားဓာတ်ကလည်းရမယ်ခုနကစွန့်ပြူလေးတွေချင်းလေးတွေကလည်းမှုရင်းနေတော့အဲ့တော့ဆန်ပြုတ်ကလေးကဘာဘရန်ရညာဘရန်ကြီးအထုပ်တူဖောက်ပြီးတော့တောက်တဲ့ဆန်ပြုတ် ready made ထုတ်လည်းမဟုတ်ဘူးဒါပေမဲ့အာဟာရတွေနဲ့ပြည့်နေတယ်ဆန်ပြုတ်ကလေးတစ်ပွဲဖြစ်သွားအဲ့တော့ဒီဓာတ်နှလုံးပင်ရဲ့အရွက်ကမြမယင်ကျေးမှုမှာဓာတ်နှလုံးသီးကြတော့တစ်ထောင်ကို100 200ပေးပြီးဈေးကြီးစားတယ်ဓာတ်နှလုံးအရွက်ကြတော့အလကားပေးတာတော့ယူမဲ့လူမရှိဘူး Eri dandelion yuage, Haya damuria, Adadale bare, vitamin C, so the immugam, vitamin ille bare, potassianile bare, magnesianile bare. Now Bilushin, Twitanzime, Jamaidre, medical benefit ille bare, Bilushin, Twilebe, Twidodao, Twitarao, Tangy bire, I daddy bare. So I don't see Bellin winning, Haya le shide, the dandelion yuelu hamugo, a child lamb, a mong lady low, a ram you little, a cussoin, capsule lily, my tabido.
Okay, Sema. Now your blue paper looks out a chant to China, Sema. To the pinna, you might you are some new trouble, no?
When I don't know you, send you a lesson that you, genuinely pure bido, did I a dolo do same, a doli do see jackly, a jet on line, a lesson that same, a sajai new little table. Damn your money, your money, a doli jajaris. Now to go a jarro, these are sajare, Kalidumia, Sabi, who Pupu Papa, you eddy. Eddie started these are in a mow, did you sound on you, Lina, blue these are low, and you might be Macaulay and Quajoro. ဆန်းနေလှုပ်ထားတဲ့ကြေးတရားတို့မယွေးတို့အဲ့လိုဆန်းနေလှော်ပြီးတော့အဲ့လိုမျိုးလှုပ်တာဆိုဒီလိုမျိုးလှုပ်ကြတဲ့နေရာမှာအဲ့ဒီခုနအားရနေရှိနေပြီးဒါဆန်းလုံးကြီးညိုကြီးကိုအမှုန်ကျိတ်လေဆန်းလုံးညိုကြီးအမှုန်လေခုနမှုန်လေလှုပ်ပေါ့ဒါဆိုလို့ရှိရင်စစောကပြောတယ်တရေစားစားတာမှာစာကိုအားရတန်ဖို့လေခုနပြောတဲ့ကျန်းမာရေးကောင်းစေတဲ့ဘီဝါစီတွေဖိုင်ဘာစုတဲ့အမြင့်တက်တွေကြသွားမယ်ဗ ီ complex တွေအကုန်လုံးလဲအဲ့ဒီဖွဲတွေစကွဲတွေရနေပြီးတော့ရတယ်အဲ့တော့မစားခြင်းဘူးဆိုတဲ့ဆန်လုံးညိုလေးကိုခုနပြောတဲ့ကိုကြိုက်တဲ့တရားစာလေးတွေကမှခုနလိုအခုမြန်မာပြည်မှာ SME လို့ခေါ်တဲ့ small and medium enterprises တွေကနေတရားစာလေးတွေမျိုးစုံထုတ်ရောင်းကြတယ်အာလမ်းသွားခီးသွားတွေပြည်ရင်းပြည်ပပလမ်းမှာခီးသွားရင်အပြင်းပြစားဖို့
ဟုတ်ကဲ့ဆရာမအဲ့တော့ဒီအဟာရရှိနိုင်တဲ့ဖြည့်စွက်စာတွေကိုလလန်းမိအောင်ပေါ့နော်ဘလူအချံဖြစ်ရှင်လဲဆရာမရေ
ခုနပြောတဲ့ဓာတ်လုံးမီတပင်ဆိုရလဲအိမ်ချံတောက်မှာလူတိုင်းစိုက်လို့ရတယ်အဲတမောပင်တပင်ဆိုရလဲအိမ်ချံတောက်မှာလူတိုင်းစိုက်လို့ရတယ်ဆက်အဲ့လိုနေရာလေးတွေမှာအဟာရပြည့်တဲ့ဥမာအခုမွေးတဲ့ငွေနှင်းမို့လို့ဟာမျိုးပေါ့ငွေနှင်းမို့ဒီဆေးပေပတ်လည်မြင်နေရာရှိရင်တော့အပင်ကိုတောင်းနဲ့ချီပြီးတော့စိုက်လို့ရတဲ့အတွက်ငွေနှင်းမို့စိုက်ပြိုးရတပိုင်းတနိုင်စိုက်လို့ရတယ်အဲ့ဒီထွက်လာတဲ့ mushroom ကအဟာရအဖြစ်ဆိုရင်မှုစားခြင်းကြောင့်အသားဓာတ်ရမယ်ဗီတာမင် D ရမယ်အရိုးတွေအကောင်းဖို့အုံနောက်ဉာဏ်တွေဖွံ့ဖြိုးဖို့အတွက်အာခန္ဓာကိုယ်ရဲ့ immune တွေခုခံအားတွေကောင်းဖို့အတွက်ဆိုတော့ဒီဟာတွေကလက်တကမ်းမှာအကုန်ရှိပြီးသားဒါအသေးအွက်ကိုပဲဦးစားပေးပြောတာနော်မြန်မာပြည်ရဲ့ခြေရွာမှာရောမြို့ပြမှာရောရက်ွက်မှာရောမြို့တော်ကြီးမှာရောလက်တကမ်းမှာအကုန်ရှိတယ်အဲ့တော့အခုဒီမှုကအစမွေးခြင်းတပတ်ဆိုလို့ရှိရင်မြို့ပေါ်နေတဲ့သူတွေရေချိုးကန်ထဲမှာတော့အဲ့ဒီရေချိုးကန်ထွက်လာတဲ့ရေရဲ့ပူအိုက်ဆွဆူမှုနဲ့အဲ့ဒီမှိုပြိုးတုပ်ကလေးတွေအထုပ်20လောက်ထားလို့ရှိရင်ဒီပိုင်းမိသားစုတယောက်စားဖို့အတွက်အိမ်စားဖို့မှိုကလုံးလုံးလောက်လောက်အိမ်မှာနေစိုက်ရဒါစိုက်စရာမြေမရှိဘူးဆိုရင်ပြောတာပါရေသုံးနဲ့လက်ဆေးတဲ့ဗေစင်ရဲ့အပေါ်မှာတော့အဲ့ဒါလေးတွေအကန့်လေးနဲ့တင်ထားလို့ရှိရင်တအိမ်စားဖို့အတွက်မှိုကအဲ့ဒီနေရာလေးကတော့ထုတ်နိုင် Family Family လို့ခေါ်တဲ့စိုက်ပုံစိုက်နည်းလေးတွေအလေးအကျင့်ကောင်းလေးအများကြီးတင်ပေးထားတာရှိ
ဟုတ်ကဲ့ဆရာမဒီမှိုနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့အကျဉ်းပြုချင်တာရှိတယ်လားဆရာမ
ညီမလူမျိုးကတော့မှိုဆိုကြောက်တယ်အိမ်မှာမှိုတက်မှဆိုလို့အမှိုဆိုရင်စိတ်ပိုင်းဆိုင်ရာအရာတော်တော်လေး reluctant လက်ခံဖို့နှေးကြတယ်အဲ့တော့သူ့ရဲ့အာဟာရဓာတ်တွေဒီလိုရှိတယ်ဆိုတာသိရင်အဲ့ဒီမှိုတွေကိုအစိုးမစားနိုင်ရင်မှိုတွေကိုအချောက်ခံမယ်အမှုန်လေးတွေလုပ်ထားမယ်အဲ့ဒီမှုန်မှုန်လေးတွေရဲ့အရာတာဒီညီမလူမျိုးတွေတိတ်ကြိုက်တဲ့ခင်းချုံမှုန်လို့ခေါ်တဲ့ MSG monosodium glutamate အဲ့ဒီအရာတာ ਨੇ အတူတူပဲအဲ့ဒီမှုန်မှုန်လေးတို့အရေးဖြော်ကြည့်လိုက်ပြက်တွဲတွဲလေးနဲ့အချုံမှုန်ရေးဖြော်တာ ਨੇ အတူတူပဲအခုပြောတဲ့ခယူစီတို့ကြက်သားမုံတို့အရသာမုံတို့အားလုံးကဓာတုကံထွက်တဲ့ရေရှည်ပစ္စည်းတွေနဲ့ထုတ်ထားတယ်ဓာတုပစ္စည်းတွေအာရသည်ပျောပေါက်လောက်အောင်ကိုမရှိသလားအောင်ကိုမရှိပဲနဲ့အရသာဝိုးပဲဦးစားပေးပြီးထုတ်ထားတဲ့ဟာဆိုဓာတွေကိုကစံပြုတ်ပြုတ်ရင်လည်းဓာတွေနဲ့ပဲပြုတ်မယ်ဟိဝဲစိန်ကြီးကြော်ရင်လည်းဓာတွေနဲ့ပဲအဘာလုံးလုံးအဲ့ဓာတွေနဲ့กินတာမရှိဘူးဆိုတော့ဒါကျမတို့ကစားတောက်နေထိုင်မှုကယောဂတွေကိုအဆန်ကြီးပေးပြီးတော့ဝယ်ယူနေသလိုဖြစ်နေတာအဲ့တော့ဆိုတော့ကျမခုနမူလာပေးတာဒါသေးသေးလေးပဲရှိသေးတယ်အများကြီးအဲ့တော့လက်တကမ်းမှာရှိတဲ့ဒီအသီးအရွယ်ကလေးတွေကိုလက်လက်ဆက်ဆက်စားမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမြန်မာနိုင်ငံမှာအာဟာရပြည့်ဝစွာရနိုင်ရေးဆန်လုံးညို brown rice ကိုခင်းခံမွေးကြိုင်နဲ့သေးစားလုတ်တာပါဝင်စားခြင်းစပွဲပြင်ဆင်ပြီးတန်တလွန်ရွက်နဲ့ငွေနှင်းမှုထည့်စားနိုင်ဖို့ကျွန်တော်ပြောပြခဲ့တဲ့ကြံပိုင်ခဏမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်းဒေသကသတင်းလောကအစီအစဉ်မှာကချင်ရှမ်းကယားကရင်ရခိုင်ချင်းနဲ့မွန်ပြည်နယ်တွေကသတင်းတွေကိုစုစည်းပြောပြထားပါတယ်ဒ ဒီစီစဉ်ကိုတော့ FEVIA FIVA လို့သူကခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတော်ဝန်တော်သားများအဖွဲ့ကတင်ဆက်ပေးလာတာမို့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ဖက်ကတ်မှာလူငယ်တွေဇက်တိုက်အဖမ်းခံနေရတဲ့အပြင်လာရောက်တိန်းရှောင်နေတဲ့ NLD ပါတီဝင်တယောက်လည်းအဖမ်းခံလိုက်ရပါရီရှမ်းကယားနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့နဲ့နယ်စပ်လုံခြုံရေးအတွက်ဒေသတွင်းကတိုင်းသားလူငယ်တွေပါဝင်ပေးဖို့ပို့အမျိုးသားတပ်မတော်ကတိုက်တွန်းလိုက်ပါရီသတင်းလွှာတွေထဲမှာတော့ဆက်အာနာသိမ်းမှုနှစ်နှစ်တာကာလအတွင်းချင်းလူမျိုးတွေအပေါ်အကြမ်းဖက်ကျူးလွန်ခံရမှုတွေကြောင့်ကလေးငယ်တွေအပါအဝင်လူအယောက်380ကျော်တေဆုံးခဲ့ရတယ်လို့ချင်းရေးရအဖွဲ့ချုပ်ကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်းလာရောက်တိန်းရှောင်နေတဲ့ NLD ပါတီဝင်တယောက်အဖမ်းခံလိုက်ရတဲ့အပြင်မတ်လအတွင်းကဒေသခံလူငယ်တွေစက်တိုက်ဖမ်းဆီးခံနေရတယ်လို့ဒေသခံတွေကပြောပါရယ်ဖားပြင်ရွာမှာရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်ဒေါ်မာမာအေးကိုမတ်လ6ရက်နေ့ကစစ်တပ်ကဖမ်းဆီးသွားပြီးအဲ့ဒီနေ့မှာပဲလုံခင်းကလူငယ်အယောက်30နီးပါးကိုလည်းအမည်မတိလက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားတယ်လို့ဒေသခံတယောက်ကပြောပါရယ်ဒါအပြင်မတ်လတရနေတုန်းကလည်းဖားကန့်ရှရော်ခရွာကပြည်သူ900နီးပါးနဲ့ဖေဖော်ဝါရီ29ရက်နေ့မှာတော့စပစ်ခူးကျေးရွာကဒေသခံ100နီးပါးကိုစစ်တပ်ကဖမ်းဆီးစစ်ဆေးပြီးတချို့ကိုတော့ငွေတောင်းပြီးပြန်လွတ်ပေးခဲ့ပေမဲ့တချို့ကိုတော့ပြန်မလွတ်ပေးသေးပါဘူး
ရှမ်းကယားနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့နဲ့နယ်စပ်လုံခြုံရေးအတွက်ဒေသတွင်းကတိုင်းရင်းသားလူငယ်တွေပါဝင်ပေးဖို့ပအုပ်အမျိုးသားတပ်မတော် PNO PNA ကမတ်လ9ရက်နေ့မှာကြီးညာချက်ထုတ်ပြန်ပြီးတိုက်တွန်းလိုက်ပါတယ်ဒီကြီးညာချက်ထုတ်ပြန်တဲ့နေ့မှာပဲစစ်ကောင်းဆောင်ဘူချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဇနီးကတောင်ကြီးမြို့နယ်ကြောက်တလုံးကြီးမြို့ရှိပအုပ်အမျိုးသားအဖွဲ့ချုပ် PNO နာယကဦးအောင်ခမ်းထီနေအိမ်ကိုရောက်ရှိခဲ့ပါတယ်ဘာရီဆွေးနွေးခဲ့တယ်ဆိုတာတော့ PNO ဘက်ကကြီးညာထားတာမျိုးမရှိပါဘူးလက်ရှိပင်လောင်းမြို့နယ်တောင်မဲတင်းတောင်စလုံးမြောက်စလုံးနတ်နေလုံးပြင်ပင်ပုံရွာကရွာခံ 9,000 ကျော်ကတော့တိုက်ပွဲကြောင့်နေရက်ကနေစွန့်ခွာထွက်ပြေးနေကြရပါတယ်
ကရင်ပြည်နယ်တန်တောင်မြို့73မိုင်ရှိရက်ွက်ထဲကလူနေအိမ်အလုံး20ကျော်စစ်ကောင်စီတပ်ကဝင်ရောက်မိရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါရယ်တန်တောင်မြို့နယ်ဟာဒေါ်လာရေးပူပေါင်းတပ်ဖွဲ့ဝင်တွေဝင်ထွက်သွားလာတဲ့နေရာဖြစ်တယ်လို့ဆိုပြီးစစ်တပ်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်နေတာကြောင့်ရွာသားတွေတိမ်းရှောင်နေရချိန်မှာအခုလိုမျိုးနေအိမ်ကိုမိရှို့ခဲ့တဲ့အပြင်အိမ်တွင်းရှိပစ္စည်းတွေကိုလည်းမှွေနှောက်ဖျက်ဆီးသွားတယ်လို့ဒေသခံတယောက်ကပြောပါရယ်အခုမိရှို့ဖျက်ဆီးခံရတဲ့အိမ်တွေမှာတန်တောင်မြို့အမှတ်1နှစ်3ရက်ွက်ထဲကဖြစ်ပြီးဖေဖော်ဝါရီလ4ရက်နေ့ကနေမတ်လ6ရက်နေ့အထိစစ်တပ်ကမွေနောက်မိရှို့သွားခဲ့တာဖြစ်ပါတယ်
နေရပြန်သွားခဲ့ကြတဲ့ရခိုင်ပြည်ကစစ်ဘေးရှောင်တွေမှာဒုရုနေထိုင်ခဲ့ကြတဲ့အိမ်တွေပျက်စီးသွားပြီဖြစ်တဲ့အတွက်အများစုဟာတဲထိုးနေကြရပြီးမိုင်းရှင်းပေးတာလည်းမရှိသေးလို့လောက်ကင်စားတော့ဖို့အခက်ကြုံနေရပါတယ်စစ်ကောင်စီကငွေနဲ့ရိတ်ခအနှဲငယ်စီပေးပြီးပုံနာကျွန်းမြို့နယ်ရီဖြူကန်စခန်းကစစ်ရှောင်900ကျော်အပါဝင်ပလဝမင်းပြားနဲ့မေပုံစတဲ့မြို့နယ်တွေကစစ်ဘေးရှောင်တွေကိုမကြာသေးခင်ကမှနေရကိုပြန်ခိုင်းခဲ့တာပါလက်ရှိနေရပြန်သွားကြတဲ့စစ်ဘေးရှောင်တွေကမိုင်းအန်ဒီရဲ့ကြောင့်တောတောင်ရဲကိုမသွားရဲသေးလို့လောက်ကင်စားတော့ဖို့အခက်ကြုံနေကြရတယ်လို့စစ်ကောင်စီကပေးတဲ့ငွေကလည်းအိမ်ဆောက်ဖို့လုံလောက်မှုမရှိဘူးလို့မိပုံမြို့နယ်ကနေရက်ပြန်သွားတဲ့စစ်ဘေးရှောင်တယောက်ကပြောပါတယ်
ချင်းပြည်နယ်မတူပီမြို့နယ်မှာစစ်ကောင်စီကကားလမ်းအဝင်ထွက်ပိတ်ထားတာကြောင့်ပြည်မဖက်ကစာမဝင်ရောက်နိုင်ပဲစစ်နယ်ရိခါပြက်လက်ပြီးမြို့ခံပြည်သူအများစုစားဝတ်နေရဲ့အကြက်တဲနဲ့ရင်ဆိုင်နေကြရပါတယ်မတူပီမြို့နယ်ဟာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားတဲ့ဒေသလည်းဖြစ်ပြီးစစ်ကောင်စီတပ်ကပြည်မဖက်နဲ့ဆက်တွယ်တဲ့မတူပီကန့်ကောမတူပီမင်းတပ်ကားလမ်းတွေကိုလှနဲ့ချီကြအောင်ပိတ်ထားဆဲဖြစ်တာကြောင့်ကုန်တင်ကားတွေမဝင်နိုင်ပဲဖြစ်နေခဲ့တာလို့ဒေသခံတယောက်ကပြောပါ ါတယ်လက်ရှိအနေအထားမှာမတူဘီမြို့ကဆန်ဆိုင်တွေမှာလည်းဆောင်ဝယ်ယူစရာတော့မရှိတဲ့အနေအထားမျိုးဖြစ်နေပြီးဒေသတွင်းထွက်တဲ့တောင်ရံစပါးတွေကိုသာအဓိကအားထားနေရတယ်လို့ဆိုပါတယ်ဒီကိစ္စကိုပြည်နယ်ဝန်ကြီးချုပ်ထံဖုံးဆက်တင်ပြထားပေမဲ့တစုံတရာဖြည့်ရှင်းပေးခြင်းမျိုးမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်
မွန်ပြည်နယ်အတွင်းရှိကြီးလက်ကမူလာရန်ကျောင်းတွေမှာစာတင်ချိန်အတွင်းမွန်စာပေတင်ကြားရေးရှိပြီးအစီအစဉ်တရက်ကိုစတင်အကောင့်ထဲပို့ဖို့စစ်ကောင်စီကသဘောတူခဲ့တယ်လို့မလ3ရက်နေ့ကမွန်ပြည်သက်ပါတီတွဲဖက်အတွင်းမှနိုင်ဝင်းလှကပြောပါတယ်လက်ရှိမှာတော့စာတင်ချိန်ပြင်ပမှာအပူပါတာရဲ့အနေနဲ့ပဲမွန်စာပေတင်ကြားခွင့်ရှိနေပြီမဲ့စာတင်ချိန်အတွင်းတင်ကြားခွင့်ပြုဖို့မုရုံမြို့နယ်ညောင်ကုန်းတိုက်နယ်ဝစ်တဲရွာမွန်အမျိုးသားမူလာရန်ကျောင်းဆောင်တဲ့ရေစက်ချပွဲအခမ်းအနားမှာသဘောတူခဲ့ကြတာပါပြီးခဲ့တဲ့ဖေဖော်ဝါရီလကနေပြီးတော့မှစစ်တပ်နဲ့ပြည်သက်ပါတီတို့ဆွေးနွေးပြီးသဘောတူခဲ့တဲ့အချက်တွေကိုအခြေခံပြီးလာမယ့်စာတင်နှစ်မှာမုဒုံတံဖြူဇရက်နဲ့ချောင်းစုံမြို့နယ်အတွင်းကအစိုးရကျောင်းတွေမှာမွန်စာပြေတင်ကြားရေးရှိပြီးအစီအစဉ်ကိုစတင်ဖို့သဘောတူခဲ့ကြတာလို့ဆိုပါတယ
်အခုတော့သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါစစ်အာဏာသိမ်းမှုနှစ်နှစ်တာကာလအတွင်းချင်းလူမျိုးတွေအပေါ်လူခွင့်ရေးချိုးဖောက်ခံရမှုနဲ့အကြမ်းဖက်ကျူးလွန်ခံရမှုတို့ကြောင့်ကလေးငယ်တွေနဲ့ဓမ္မအမှုတော်ဆောင်တွေအပါအဝင်ချင်းလူမျိုးအယောက်380ကျော်တည်ဆုံခဲ့ရတယ်လို့ Institute of Chin Affairs ချင်းရေးရာအဖွဲ့ချုပ်ကထုတ်ပြန်ပါတယ်ကိုရောဘက်ကစူးစီးထားပါတယ်ရှင
်2021ခုနှစ်ဖေဖော်ဝါရီလတရက်နေ့ကနေ2023ခုနှစ်ဖေဖော်ဝါရီလအထိနှစ်နှစ်တာကာလအတွင်းစစ်ကောင်စီကချင်းလူမျိုးတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ရာဇဝတ်မှုအမျိုးမျိုးကိုကျူးလွန်ခဲ့တာကြောင့်ချင်းလူမျိုး383ယောက်အသက်ဆုံးရှုံးခဲ့ရတယ်လို့ချင်းရေးရဖွဲ့ချုပ်ကလက်ထောက်ငွင်ကြေးမှုစလိုင်းဗန်ဆွေးဆန်ကယခုလိုပြောဆိုပါတယ
်တချို့လူတွေကြတော့ဒီမိုင်းကြောင့်တည်ဆုံးတဲ့လူတွေလည်းရှိတယ်တချို့ကကြတော့မရင်းချင်းပြတ်ပြတ်ခံရတဲ့လူတွေလည်းရှိတယ်လို့ပဲလူသားတိုင်းကဖြစ်အုံပြုတ်တဲ့ဟာတွေရောပြေလို့ရှိရင်လေချောင်းတိုက်ခိုက်မှုလေချောင်းပုံကျမှုကြောင့်ပြဆုံးသွားတဲ့လူတွေရောချုပ်လူတွေကြတော့အကျဉ်ထောင်ထဲမှာကိုတမင်ရွေချစ်ရှိရှိနဲ့အထောင်ကိုဆုံးရစီမှုနဲ့တစ်ဖြစ်လိုက်တာတွေ့ရပေါ့နော
်မလ၂ရက်နေ့ကထုတ်ပြန်တဲ့ချင်းရီယာဖွဲ့ချုပ်ရဲ့အစီရင်ခံစာထဲမှာစစ်တပ်ကမတရားတပ်ဖြတ်ခဲ့သူချင်းလူမျိုးတည်ဆုံးမှုမှာ2021ခုနှစ်အတွင်း164ဦး2022ခုနှစ်အတွင်း195ဦးနဲ့2023ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိ24ဦးစုစုပေါင်း383ဦးရှိခဲ့တယ်လို့ဆိုပါတယ်အဲ့ဒီထဲမှာချင်းတော်လိုင်းတပ်ဖွဲ့ဝင်230ကျော်နဲ့အရက်သားပြည်သူ120ကျော်ပါဝင်ပြီးအဲ့ဒီထဲမှာအသက်18နှစ်အောက်ကလေးတငယ်24ဦး6လနဲ့9လသားအရွယ်နှုစုကလေးငယ်2ဦးလည်းပါဝင်တဲ့အပြင်ဓမ္မအမှုတော်ဆောင်ဆရာတော်4ပါးလည်းပါဝင်ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာချင်းအမျိုးသမီး4ဦးကိုလည်းအောက်စုဖွဲ့မရင်းကျင့်ခဲ့တဲ့အပြင်အဲ့ဒီထဲကအသက်15နှစ်အရွယ်အမျိုးသမီး2ဦးဟာလည်းတပ်ဖြတ်ခံခဲ့ရပါတယ်ပြည်내အတွင်းကဘာသာရေးအဆောက်အအုံ60ထက်မနည်းကိုလည်းမီးရှို့ဖျက်ဆီးခဲ့ကြတယ်လို့ချင်းရီယာဖွဲ့ချုပ်ကပြောပါတယ
်ဒီ380ကျော်တည်ဆိုတာကကျွန်တော်ဒီလူကြီးချင်း9သိန်းမြောက်လောက်ပဲရှိတယ်ကျွန်တော်ချင်းလူမျိုးတော်တော်ရာခိုင်နှုန်းနေနဲ့တော့မယ်ဆိုရင်တော်တော်များတဲ့ချိန်မှာပါပဲပြီးအဲတည်တဲ့ထဲတွေမှာတချို့ဟာတွေကြမရင်းချင်းပြီးတည်တဲ့လူတွေလည်းရှိတဲ့ခါကျတော့ပြီးရင်လူသားတိုက်ကလောက်ပြီးတော့ပြန်မလွတ်ပဲနဲ့တတဲ့ဟာတွေလည်းရှိတဲ့ခါကျတော့ဒီလူမျိုးတုံးတစ်ဖက်တပ်ဖြတ်မှုလို့လည်းတော့ပြောလို့ရတယ်ပေါ့နော
်အခုလက်ရှိမှာစစ်ကောင်စီရဲ့နေမျိုးစုံနဲ့နှိပ်စက်တပ်ဖြတ်မှုတွေကြောင့်ဘေးကင်းလုံခြုံတဲ့နေရာဒေသကိုစစ်ဘေးတိမ်းရှောင်နေကြရတဲ့ပြည်တွင်းစစ်ဘေးရှောင်ချင်းလူမျိုး9000နီးပါးရှိတဲ့အပြင်မီဇိုရမ်မဏီပူနယူးဒီလီနဲ့အခြားအိန္ဒိယနိုင်ငံတွေကပြည်နယ်တွေမှာရောက်ရှိခိုးလုံနေကြပါတယ်ဒါအပြင်လူနေအိမ်နဲ့ဘာသာရေးအဆောက်အအုံဖျက်ဆီးခံရမှုကလည်း4300ကျော်ရှိတယ်လို့ချင်းရင်းရဖွဲ့ချုပ်ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
မွန်ပြည်နယ်ရေးမျိုးနယ်ထဲမှာတော့စစ်အုပ်ချုပ်ရေးမာရှလောအမိန့်အပြင်ညမထွက်ရအမိန့်ကိုပါထုတ်ပြန်ခံထားတဲ့အတွက်ဒေသခံတွေအဖို့အခက်အခဲတွေဖြစ်နေကြပါတယ်ဖမ်းဆီးခံရတာတွေလည်းဇက်တိုက်ဖြစ်နေတယ်လို့ဆိုပါတယ်မိရင်ကြီးကတင်ဆက်ထားပါတယ
်ရေးမျိုးကန်ပြည်သူတွေအတွက်စစ်တပ်ကထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးနယ်ညမထွက်ရမိုက်တွေကြောင့်ဖေဖော်ဝါရီလ2ရက်နေ့နောက်ပိုင်းကနေစပြီးဖမ်းဆီးခံရသူတွေရှိနေတာကြောင့်ဒေသခံတွေအတွက်ထိခိုက်နေနေတယ်လို့မြို့ကန်တယောက်ကပြောပါတယ်
။ပါရှလောကိစ္စနဲ့တခြားဟာတွေပါအများကြီးထိခိုက်တယ်ဗောလေ။ယောက်ျားလေးနှစ်ယောက်မစီရဆိုတဲ့အမိတ်လေးထုတ်ကားတယ်။နောက်ပြီးတရာကြီးတို့ချောင်းတောင်တရာတို့အဲသူတို့စစ်စစ်ကိန်းရှိတဲ့နေရာတွေမှာဆင်းပြီးတော့တုံးရမယ်လမ်းဆင်းလျှောက်အောင်မယ်ဆိုတဲ့စီကန်းတွေလည်းရှိတယ်။အဲစီကန်းတွေဖောက်လို့ပြက်ခါကြည့်တဲ့ကောင်လည်းရှိ၊ဒဏ်ရဲခါလည်းကြည့်တဲ့ကောင်လည်းရှိပေါ့။
ရေးမြို့နယ်အတွင်းဖေဖော်ဝါရီလတည်းမနေ့စောစောခြံနဲရာပါချစ်နေတဲ့မောကနေကြီးရွာသားတယောက်ကိုစစ်တပ်ကပြစ်တက်ခဲ့တယ်လို့ဖမ်းဆီးခံရတဲ့ရွာသား၄ဦးအနက်ထဲက၂ဦးကိုပဲပြန်လွှတ်ပေးခဲ့ပါတယ်။ဒါအပြင်အမျိုးသားနှစ်ယောက်ဆိုင်ကယ်တစ်စီးတည်းအတူစီးလိုက်ရင်လည်းဆိုင်ကယ်တိမ့်တာလူကိုဖမ်းပြီးပစ္စံနဲ့ပြန်ရွေးခိုင်းတာလမ်းပေါ်မှာလူနဲ့ဖုံးနေစစ်ဆေးတာမျိုးတွေအပြင်ပိုက်ဆံတောင်းတာတွေလည်းရှိပါတယ်
။မနေ့၆နာရီမထိုးခဲ့ဒီရောက်မဲ့လူတွေအမနဲ့ဆယ်မိနစ်လူတော့အစိုးရလည်းပဲပြီးဟာထိပြန်တဲ့ဟာလည်းရှိပညာပေးပုံစံပေးခံထိတဲ့ဟာတွေလည်းရှိဗန်တသိန်းရိုက်ခံထိတဲ့သူတွေလည်းရှိမျိုးစုံပေါ့
အခုဆိုရင်ညနေ6နာရီထိုးတာနဲ့တပြိုင်တည်းအိမ်ကိုပြန်ရတာမျိုးဖြစ်နေတယ်လို့မိကေတီကမောမသာနဲ့ခုလိုပြောပါဗျာ
6နာရီထိုးတာနဲ့လမ်းပေါ်မှာလူတွေကကိုယ့်အိမ်ကိုတခါတည်းအပြေးပြန်ကြတာ哦မော်လမြိုင်မှာအနေကြတဲ့ကျမအဖိုးတော်သတိမထားမိလို့ရုတ်တရက်ကြောင်သွားတယ်လေလမ်းမပေါ်မှာတယောက်တလေတောင်မှမကြံတော့ဘူးတခါမှမကြုံဘူးတော့အရန်အံ့ဩမိတာပေါ့
ဖေဖော်ဝါရီလ၈ရက်နေ့ကစပြီးစစ်ကောင်စီကရေးမြို့နယ်တဲ့ညနေ6နာရီကနေမနက်6နာရီထိပုံမှန်144ညမထွက်ရအမိတ်ထုတ်ပြန်လာပြီးဒုတ်ဒါလက်နဲ့မကန်ရလူ9ယောက်ထက်ပိုမစုရစီတန်းလှဲ့လေတာစုယုံဟောပြောတာတွေမလောက်ကြဖို့နဲ့မလိုက်နိုင်ရင်ထိရောက်စွာရေးယူသွားမယ်လို့ဆိုထားပါတယ်ရှင်
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ဖက်ကမြို့နယ်ထဲလာရောက်တင်းရှောင်နေတဲ့ NLD ပါတီဝင်တယောက်အပြင်လူငယ်တွေဆက်တိုက်အဖမ်းခံနေရပါတယ်။ရှမ်းကယားနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့နဲ့နယ်စပ်လုံခြုံရေးအတွက်ဒေသတွင်းကတိုင်းနာလူငယ်တွေပါဝင်ပေးဖို့ပအိုးအမျိုးသားတပ်မတော် PNO PNA ကတိုက်တွန်းလိုက်ပါတယ်။
တို့ရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။အပတ်စဉ်တိုင်းသားသတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါ။ VOA American တန်ခါနေမြန်မာဘာသာရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုလိုတိုင်းရင်သတင်းပတ်စင်ခဏပါဝင်ပတ်စင်ခဏတွေအပြီးမှာတော့ VO ရဲ့ချက်သားရင်းညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုမဆုမြတ်မို့တလဲပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းနိုင်ငံကြီးအတော်တော်များများအပေါ်ရုရှားရိုမစ်ဆိုင်းဒုံးတွေနဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်မှုကြောင့်6ဦးထဲမတဲ့သေဆုံးသွားပါတယ်နိုင်ငံအနောက်ပိုင်း Lviv ဒေသမှာလူနေရပ်ကွက်ပေါ်ဒုံးကျည်ကြတဲ့အတွက်9ယောက်သေဆုံးခဲ့တယ်လို့ Lviv ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်နီဘရိုပက်ထရော့ဖ်မြို့မှာလည်းရုရှားတို့တိုက်ခိုက်မှုကြောင့်တဦးသေဆုံးပြီးတော့တဦးဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ခီးဖ်မြို့တော်ကိုလည်းရုရှားဒုံးကျည်တွေထိမှန်ခဲ့ပါရယ်ရုရှားဘက်ကပစ်လိုက်တဲ့မစ်ဆိုင်းဒုံး80ခုတည်းက34ခုကိုကြားဖြတ်ပစ်ချခဲ့ရတယ်လို့အီရန်လိုအဝေးထိန်ဒရုန်းယာဉ်4ခုကိုပစ်ချခဲ့ရတယ်လို့ယူကရိန်းစစ်တပ်ကပြောပါရယ်ရှင်တရုတ်နဲ့ကိုရီးယားကျွန်းဆွယ်ကြားပင်လယ်ဝဘက်ကိုမြောက်ကိုရီးယားတို့ဒီကနေ့ပြစ်လုခဲ့တဲ့တာဒိုပြစ်ပဲထိန်တုံးဟာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေအတွက်လက်ငင်းရံမရှိဘူးလို့ Indo-Pacific ဒေသအမေရိကန်ကုတ်ကဲရေးစခန်းကပြောကြားလိုက်ပါတယ်။ဒီတုံးချီပြစ်လုမှုနဲ့ပတ်သက်လို့မဟာမိတ်တွေမိတ်ဖက်တွေနဲ့အနီးကပ်တိုင်ပင်ပင်လုပ်နေတယ်လို့လည်းပြောပါတယ်။ကိုရီးယားကျွန်းဆွယ်အနောက်ဖက်ရေပြင်တဲကိုတာဒိုပြစ်ပဲထိန်တုံးတစ်ခုမြောက်ကိုရီးယားဘက်ကပြစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကအစောပိုင်းတုန်းကပြောကြားခဲ့ပါတယ်။အနောက်ဖက်ကယိုရန်မြို့ဖြစ်တဲ့နမ်ပိုမြို့တဝိုက်ကနေပြစ်ခတ်ခဲ့တာလို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအကြီးအကဲကပြောပါရယ်မစ်ဆိုင်းဒုံးဘလောက်ဝေဝေသွားခဲ့တယ်ဆိုတာကတော့သူကချက်ချင်းမထုတ်ပြန်ပါဘူးအာနာရှင်တွေကိုဆန့်ကျင်ပြီးတော့ကိုယ့်အခွင့်အရေးအတွက်ရဲရဲဝံ့ဝံ့တိုက်ပွဲဝင်နေကြတဲ့အီရန်နိုင်ငံကအမျိုးသမီးတွေအပါအဝင်အမျိုးသမီးဒန်းတူအခွင့်အရေးရဖို့အတွက်ကမ္ဘာတစ်ဝှမ်းမှာဆွမ်းဆွမ်းတမန်စူးစမ်းနေကြတဲ့အမျိုးသမီးတွေကိုအမေရိကန်သမ္မတကတော့ Jill Biden ကမနေ့တုန်းကဂုဏ်ပြုချီးကျူးခဲ့ပါတယ်။အမျိုးသားတွေအနေနဲ့လည်းအမျိုးသမီးတွေရဲ့အသံတွေကိုနားထောင်ပြီးတော့ထောက်ခံကူညီပံ့ပိုးပေးကြဖို့အတွက်မနေ့တုန်းကကြားရောက်တဲ့နိုင်ငံကအမျိုးသမီးများနေ့မှာကမ္ဘာတစ်ဝှမ်းကအမျိုးသမီးရဲစွမ်းတက်တီရှင်12ဦးကိုဂုဏ်ပြုချီးမြှင့်တဲ့အခမ်းအနားမှာသမ္မတကတော့ကတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်။အမေရိကန်မှာဩဇာညောင်းတဲ့အထက်လွှတ်တော် Republican Party ကောင်းဆောင်မစ်မကော်နယ်ကတော့ပုတ်ထုနေတုန်းကချော်လဲလို့စေယုံတင်ထားရတယ်လို့သူရဲ့ပြောခွင့်ရသူကပြောပါတယ်ရှင်
။ကျေးဇူးပါမစမြတ်မင်းအခုလိုသတင်းချင်းချုပ်ပြီးမှာတော့ဒီညချက်သားရင်းညအစီအစဉ်တွေလည်းဒီမှာပဲပြီးသွားပါပြီ။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ်ပါပါ။စက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Joe Gay တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်ပါ။ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်မြောင်းနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေနိုင်ကြပါစေ။ကောင်းကောင်းလေးအိပ်စက်နိုင်နေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.